Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည်စုံတဲ့မနက်ခင်းဖြစ်ကြပါသေးရှင်2024ခုနှစ်ဇွန်လ28ရက်တောက်ချာနေမနက်ခင်း View Radio အစီအစဉ်လေးကိုအမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24451နဲ့လိုင်းလံမီတာ190ကနေဖမ်းယူနားဆင်နိုင်ပါတယ်စမခင်ပြူထွေးပါဒီမနက်အစီအစဉ်လေးကိုတင်ဆက်ပေးပါမယ်ရှင်
နာမည်နိုဝင်မှာရွေးကောက်ပွဲမှာရှင်ပြိုင်မဲ့သမ္မတဂျိုးဘိုင်ဒန်နဲ့ Republican သမ္မတလောင်းဒိုနယ်ထရမ့်တို့နာမည်နိုင်ပိုင်းအတွင်းပထမဆုံးအကြိမ်စကားဆက်တိုးကြဖို့ရှိပါတယ်။ယူကရိန်းသမ္မတ Volodymyr Zelensky ဟာဂျာရာဘရီနီကဘရက်ဆဲလ်မှာကျင်းပတဲ့ဥရောပသမ္မဂ EU ထိပ်သီးအစည်းအဝေးကိုတက်ရောက်ခဲ့ပါတယ်။မြန်မာအရေး Brief Burma Act ဥပဒေမူကြမ်းတရက်ကိုမြန်မာအရေးလွှတ်တော်အမတ်များအဖွဲ့ကကြေညာလိုက်ပါတယ်။
ဒီလိုထိတဲရောက်နိုင်ငံတကာသတင်းတွေအပြင်တိုက်ပွဲတွေပြန်ပြီးတော့ပြင်းထန်နေတဲ့ရှမ်းမြောက်ဒေသနောက်ဆုံးအခြေအနေနဲ့ပတ်သက်လို့တအောင်းလူမျိုးရေးတဲ့ TNL နဲ့ကဲပြောခွင့်ရတဲ့ဆက်သွယ်လေးမြန်ချက်နောက်ချင်းပြည်နယ်မတူပီစစ်ကောင်စီဗျူဟာစခန်းကို6ဒေါ်လာကြီးအဖွဲ့တွေကသိမ်းယူဖို့ကြိုးပမ်းနေတဲ့သတင်းနဲ့ဒီအမေရိကန်ရွေးကောက်ပွဲစိတ်ဝင်စားစရာသတင်းဆောင်မတွေကိုလည်းတင်ပြပေးဖို့ရှိပါတယ်။အပတ်စဉ်ဥအောင်ခင်ရဲ့မြန်မာရေးတုံသက်ချက်ကျမ်းမာရေးနဲ့တိုင်းရင်းသတင်းလောကအစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်။အခုကတော့ဒီထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်ရှင
်။ American ပြည်တော်စုမှာ November 10ပါမယ်သမ္မတရွေးကောက်ပွဲအတွက် Democratic Party ကသမ္မတ Joe Biden နဲ့ Republican Party ဘက်ကသမ္မတဟောင်း Donald Trump တို့အခုမကြာခင်အချိန်ပိုင်းတွင်မှာပဲပထမဆုံးချိန်စကားဆက်ထိုးကြမှာဖြစ်ပါတယ်။ Georgia ပြည်နယ် Atlanta မြို့မှာပြုလုပ်မဲ့စကားဆက်ထိုးပွဲကို CNN သတင်းဌာနကစီစဉ်တာဖြစ်ပြီးCNN ဝိုင်းရဲ့သတင်းတောက်တွေဖြစ်တဲ့ Jake Tapper နဲ့ Dana Bush တို့က moderator တွေဖြစ်နေဦးဆောင်ပြီးတော့မိကွန်းတွေမိချောင်းဝင်ဆွေးနွေးသွားကြမှာဖြစ်ပါတယ်။ယင်းနှစ်တစ်ချိန်ချင်းပါလေရှိတဲ့ American သမ္မတရွေးကောက်ပွဲရာသီမှာအစောဆုံးချင်းပါတဲ့စကားဆစ်ထုတ်ပွဲဖြစ်ပြီး November 5ရက်ရွေးကောက်ပွဲမတိုင်ခင်မဲဆန္ဒရှင်တွေကိုစီးအောင်နိုင်မှုအတွက်သူတို့နှစ်ယောက်လုံးအတွက်အရေးကြီးတဲ့စကားဆစ်ထုတ်ပွဲလည်းဖြစ်ပါတယ်။သမ္မတ Biden ဘက်ကဒရေသားဖျက်ချခွင့်နိုင်ငံဒီမိုကရေစီနဲ့စီးပွားရေးအခြေအနေတွေကိုအဓိကထားဆွေးနွေးခြင်းနဲ့လို့သူ့ရဲ့မဲဆွယ်စီရင်ရေးမှုတွေကပြောပါတယ်။သမ္မတဟောင်းထရမ့်ဘက်ကတော့ငွေကြေးဖောင်းပွားမှုအများပြည်သူလုံခြုံရေးနေဆက်လုံခြုံရေးနဲ့လူဝင်မှုကြီးကြပ်ရေးကိစ္စတွေဆွေးနွေးငင်းခုံမဲ့အကြောင်းသူ့ရဲ့မဲဆွယ်စီရင်ရေးမှုတွေကပြောပါတယ်။အခုချိန်ထိတော့ Republican Party ကရော Democratic Party ကပါသူတို့နှစ်ဦးစလုံးကိုပါတီကိုစားပြုသမ္မတလောင်းတွေဖြစ်နေတည်ဝင်မကြေညာသေးပါဘူး။မကြခင်မြန်မာစံတော်ချိန်မနက်9နာရီခွဲမှာစတင်မဲ့ဒီစကားစစ်တိုးဘက်ကို VOA မြန်မာပိုင်းဌာနရဲ့အင်တာနက်စာမျက်နှာမှာအချိန်နဲ့တပြေးညီဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာပေါ့စောင့်မျှော်ကြည့်ရှုနိုင်ပါတယ်။ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီဟာချက်တပရင်းနေကဘရပ်ဆဲလ်စ်မှာကျင်းပတဲ့ဥရောပသမ္မဂ EU ထိပ်သီးအစည်းအဝေးကိုတက်ရောက်ပါတယ်။ EU ဖွဲ့ဝင်နိုင်ငံတွေကယူကရိန်းအတွက်လုံခြုံရေးဆိုင်ရာရေရှည်သဘောတူညီချက်တွေလက်မှတ်ရေးထိုးဖို့ရှိတဲ့ဒီအစည်းအဝေးမှာအဖွဲ့ဝင်နိုင်ငံတွေကသူကကျေးဇူးတင်စကားပြောပြီးယူကရိန်းအတွက်ပေးမယ်လို့တတိပြုထားတဲ့ဆေးအကူအညီတွေပေးဖို့တိုက်တွန်းမှာလည်းဖြစ်ပါတယ်။ဆွေပွဲဓာတ်ပုံရိုက်ချင်တွင်မှာတော့ဥရောပကောင်စီအကြီးအကဲ Charles Michael နဲ့တွေ့ဆုံခြင်းမှာယူကရိန်းအတွက်ဆေးအကူအညီပေးမယ်လို့တတိပြုတာကိုကျေးဇူးတင်စကားပြောပြီးအခုချိန်မှာယူကရိန်းရဲ့ခုခံစစ်မှာအထူးသဖြင့်လေကြောင်းကာကွယ်ရေးအတွက်အရေးတကြီးလိုအပ်နေတယ်လို့ပြောပါတယ်။ဒါပြင် EU နဲ့ဆက်မှုအင်အားကြီး9နိုင်ငံကရုရှားစီကနေထိန်းချုပ်ထားတဲ့ဒေါ်လာဘီလီယံ50လောက်ကိုယူကရိန်းခုခံစစ်အတွက်အထောက်အကူအဖြစ်သုံးဆက်ခွင့်ပေးမှာကိုလည်းကျေးဇူးတင်စကားပြောပါတယ်။သူက EU အဖွဲ့ဝင်နိုင်ငံတွေနဲ့လုံခြုံရေးဆိုင်ရာသဘောတူညီချက်3ခုလက်မှတ်ရေးထိုးဖို့ရှိပြီးဒီထဲမှာ EU အဖွဲ့ကြီးတစ်ဖွဲ့လုံးနဲ့သဘောတူညီချက်တစ်ခုချုပ်ဆိုဖို့လည်းပါဝင်ကြောင်းအစည်းအဝေးမှာတိုင်ခင်မှာပဲယူကရိန်းသမ္မတကလူမှုမီဒီယာ X မှာရေးပါတယ်။ဒါဟာပရမဆုံးနေနဲ့ EU အဖွဲ့ဝင်28နိုင်ငံစလုံးကသူတို့အဖွဲ့အတွင်းဘာပြောင်းလဲပဲရှိရှိယူကရိန်းကိုဆက်ပြီးအထောက်အကူပေးမယ်သဘောတူညီချက်လို့လည်းပြောပါတယ်။ Israel တိမ့်ပိုက်ထားတဲ့အနောက်ဘက်ကဒေသကစစ်စင်အတွင်း Israel စစ်သားတဦးတေဆုံးပြီးတဦးပြင်းထန်စွာဒဏ်ရာရတယ်လို့ Israel စစ်တပ်ကကြေညာနေမှာပြောပါတယ်။အခုစစ်စင်ရဟာဂျန်နန်နဲ့အနောက်ဘက်ကဒေသတချို့နေရာတွေမှာ Hamas စစ်သွေးကြော်တွေအကြမ်းဖက်လုပ်ရက်တွေကိုတားဆီးဖို့လုပ်တဲ့ပုံမှန်ဝင်ရောက်စီးနင်းရှာဖွေမှုတခုဖြစ်ကြောင်းနဲ့အခုဆိုဒီအနောက်ဘက်ကမှာလည်းဟမတ်အဖွဲ့ဝင်1,900ကျော်ဖမ်းဆီးရမိထားတယ်လို့လည်းပြောပါတယ်။ဒါပြင်ဂါဇာတောင်ပိုင်းကခန်းယူနစ်မြို့ကိုလည်းလေကြောင်းကနေတိုက်ခိုက်တယ်လို့ Israel စစ်တပ်ကပြောပါတယ်။ Israel ကာကွယ်ရေးဝန်ကြီး Yoav Gallant ကတော့ Israel ကို American ကလက်နက်ပေးပို့မှုနဲ့ပတ်သက်ပြီးတော့ Israel ဘက်ကစိုးရိမ်နေပေမဲ့အခုတော့အတားအဆီးတွေဖယ်ရှားနိုင်ပြီဖြစ်တာကြောင့် တည်တည်တာအဆင်ပြေလာပြီလို့အမေရိကန်သမ္မတဂျိုးဘိုင်ဒန်အမျိုးသားလုံခြုံရေးတံပေးဂျိတ်ဆလိုဗန်နဲ့ဗိုလ်တဖူးနဲ့သမ္မတအင်ဂျီမာတွေ့ဆုံပွဲအပြီးပြောပါတယ်။အစ္စရေးနဲ့ဂါဇာကဟမတ်ဆဲကိုနောက်အီရန်ကအထောက်ပံ့ပေးနေတဲ့လက်ဘနွန်ကဟက်စ်ဘိုလာတွေနဲ့ပါရင်ဆိုင်မှုအတွက်သူကိုယ်သူခုခံကာကွယ်ဖို့လိုအပ်တာပေးရမယ်လို့သမ္မတအင်ဂျီကြေညာချက်မှာဖော်ပြပါတယ်။ဒီချိန်ထဲမှာပဲရီမင်ကန်လွန်ကပင်နနီဒေတာမှာကွန်တင်မော်တဆင်ဖြစ်ခတ်ခံရတယ်လို့ရေချောင်းလုံခြုံရေးအဖွဲ့အမ်ဘရီကပြောပါတယ်။ဒီပြစ်ခတ်မှုကြောင့်ထိခိုက်သေးဆုံးမှုရှိမရှိမသိရသေးပါဘူ
း VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 1213ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5805နဲ့ไซลันมีเตอร์190กิโลเฮิรตซ์1595รูปก็นี่ล้วนทุ่นเล่นไปนี่ครับ
ฟิวอเมริกันตางาตอกจามะแนคินตะลินฤကိုဆက်လက်တင်ပြင်ညာနေပါတယ်မြန်မာရေးနဲ့ပတ်သက်ပြီးပိုးပြီးထိထိရရအရေးယူဆောင်ရွက်တဲ့အနေနဲ့ Burma Act မြန်မာနိုင်ငံဆိုင်ရာအုပ်တွေနောက်ဆက်တွဲဖြစ်နေ Brief Burma Act ဥပဒေမူကြမ်းတင်တင်သွင်းဖို့ရှိတယ်လို့ Burma Caucus အဖွဲ့ရဲ့ပူးတွဲဥက္ကဋ္ဌ Republican Party ကအမတ်Bill Heisinger ကကြေညာပါတယ်
I believe the people of Burma and Nug have been very brave in how they have been fighting for their own rights and this bill is reflective of that
မြန်မာပြည်သူတွေသူတို့ရဲ့အခွင့်အရေးတွေရဲရဲဝံ့ဝံ့တိုက်ပွဲဝင်နေတာကိုထင်ရစေတဲ့ဥပဒေမူကြမ်းဖြစ်ပါတယ်ဒဏ်ခတ်ပိတ်ဆို့မှုတွေထိရောက်စေဖို့ကျွန်တော်တို့ကြိုးပမ်းသွားမှာပါဒဏ်ခတ်မှုတွေတိုးပြီးချနိုင်အောင်နဲ့စစ်တပ်ရဲ့လုပ်ရက်တွေအတွက်တာဝန်ခံမှုရှိအောင်ဖိအားပေးလှုံ့ဆော်သွားမှာဖြစ်ပါတယ်လို့အမေရိကန်နှစ်တော်ရင်ပါတီနှစ်ရစလုံးကကိုယ်စားလှယ်တွေပူးပေါင်းထားတဲ့ Burma Caucus အဖွဲ့မိတ်ဆက်ပွဲမှာအမတ် Heisinger ကပြောသွားတာပါ Burma Caucus ကတင်သွင်းတဲ့ Bringing Reality Real Accountability via Enforcement အတူကောက်အဖြစ် Brief ဥပဒေမူကြမ်းကိုတော့နှစ်တော်ရင်ပြန်ပြီးအတိပြုရအောင်မှာဖြစ်ပါတယ် Burma Caucus ကနေလုပ်တဲ့ဒီနေ့ဆွေးနွေးပွဲကိုတက်ရောက်လာတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းကတော့ဒီဘာမာကော့ကတ်စ်ဖွဲ့စည်းခြင်းအပြင်မြန်မာပြည်သူတွေကိုပို့ပြီးထိထိရောက်ရောက်ကူညီသွားနိုင်မယ်လို့ညွှန်းတဲ့ကြောင်းပြောပါတယ်။ဒီမိတ်ဆက်ပွဲကိုဇွန်လ29ရက်နေ့ဒေသဆန်တော်ချိန်နေ့လယ်2နာရီမှာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကလွှတ်တော်ပရဝုံတဲက Raven အဆောက်အဦရဲ့အစည်းအဝေးခန်းတစ်ခုမှာကျင်းပခဲ့တာလည်းဖြစ်ပါတယ်။တရုတ်ကာကွယ်ရေးဝန်ကြီးဟောင်းနှစ်ဦးဖြစ်တဲ့လီရှန်ဖူးနဲ့ဝေဖန်ဟီတို့ကိုလက်ဝေးလက်ယူမှုအကျင့်ပြတ်ခြားစားမှုနဲ့တရုတ်ကွန်မြူနစ်ပါတီကလည်းထုတ်ပြန်ကြတယ်။လီရှန်ဖူဟာပါတီဗဟိုကော်မတီနဲ့ဗဟိုစစ်ကော်မရှင်ရဲ့ယုံကြည်မှုကိုတစ္ဆာဖောက်ပြီးသူ့ရဲ့မူလတာဝန်ပြတ်ကွက်ခဲ့တယ်လို့ပါတီအတွက်ရောအမျိုးသားကာကွယ်ရေးဆိုင်ရာမှာပါကြီးမားတဲ့ထိခိုက်မှုကိုဖြစ်စေတယ်လို့တရုတ်အစိုးရစင်ဝါသတင်းမှာဖော်ပြပါတယ်။ပါတီဗဟိုကစစ်ကော်မရှင်ရဲ့စီကံထိန်သိမ်းရေးနဲ့ကြီးကြပ်ရေးအဖွဲ့ဥဆောင်တဲ့ဒီစုံစမ်းမှုတွေအရလီဟာသူ့နဲ့တခြားသူတွေရဲ့ကိုကြိုးစီးပွားအတွက်လှုံ့ဆော်ခဲ့ပြီးသူထမ်းဆောင်ရမယ်နိုင်ငံရေးတာဝန်နဲ့မကြေပြန်ဘူးလို့ဖော်ပြပါတယ်။ဒါပြန်ဒီဟာငွေပမာဏအတော်များများကိုလက်ယူခဲ့တဲ့အပြင်တခြားသူတွေကိုပါလက်ထိုးခဲ့တယ်လို့တန်ရရှိကြောင်းလည်းဖော်ပြပါတယ်။မနေ့ကဩဂုတ်လတည်းမှာဒီကိုစုံစမ်းစစ်ဆေးမှုစတင်ခဲ့တာဖြစ်ပြီးအခုမှသူ့ပေါ်ဘာကြောင့်စုံစမ်းစစ်ဆေးရတယ်ဆိုတာကိုပထမဆုံးချိန်ဖြစ်တဲ့ဆင်ဝါသတင်းမှာအတိအကျတည်ဝင်တည်ပြခဲ့တာဖြစ်ပါတယ်။မနေ့ကလေကိုလူမြင်ကွင်းမှာမတွေ့ရဘဲပျောက်သွားပြီးနှစ်လလောက်ကြာအောက်တိုဘာမှာတော့ရာထူးကနေအဖေရှားခံရပြီးဒီဇင်ဘာမှာရေရက်ဘိုးချုပ်ကြီးဒွန်ဂျွန်ကိုသူ့နေရာမှာအစားထိုးပြီးခန့်ခဲ့တာဖြစ်ပါတယ်။သူ့ရင်ကာကွယ်ဝင်ကြီးဟောင်းဝေဖန်ဟီကလည်းမနှစ်ကမတ်လကက်ဘိနက်ဝင်ကြီးများအပြောင်းလဲမှာသူ့နေရာလူစားထိုးခံရပြီးတဲ့နောက်မှာလူမြင်ကွင်းကနေအတော်ကြောင်ပြောက်ကွယ်သွားတာဖြစ်ပါတယ်။တောင်တရုတ်ပင်လယ်ပြင်ထဲမှာဖိလစ်ပိုင်သင်္ဘောကိုတရုတ်ဘက်ကရန်လိုတိုက်ခိုက်မှုတွေတိုးလာတာဟာဖိလစ်ပိုင်ရဲ့အမေရိကန်နဲ့မဟာမိတ်ဖြစ်မှုကိုစမ်းသပ်တဲ့သဘောလို့သုံးသပ်ကြပါတယ်။ဒီပြဿနာဟာဖိလစ်ပိုင်နဲ့အမေရိကန်တို့ဘယ်လိုတုံ့ပြန်လဲဆိုတာပေါ်မှာမူတည်နေတယ်လို့လည်းသုံးသပ်ကြပါတယ်။ဖိလစ်ပိုင်သမ္မတဖာဒီနန်မာကော့စ်ဂျူနီယာကတော့တရုတ်ရဲ့လုပ်ရက်ကိုတန်တမန်နည်းနဲ့ကန့်ကွက်ကြောင်းပြောကြတာမျိုးမဟုတ်ဘဲဒီတဲ့ပိုးပြီးတုံ့ပြန်ရမှာဖြစ်ကြောင်းချက်သပရင်းနေမှာသတင်းတောက်တွေကိုပြောပါတယ်။ဖိလစ်ပိုင်ဘက်ကကန့်ကွက်ခဲ့တာအကြိမ်100ကျော်ရှိနေပြီဖြစ်ပြီးတကယ်တော့ထုံးစံတိုင်းတရုတ်တမ်းမောက်ကိုဆင့်ခေါ်ပြီးဒီလိုဖြစ်ရမျိုးမဖြစ်ပွားစေလို့ကြောင်းဖိလစ်ပိုင်ရည်တည်ချက်လိုလားချက်ကိုပြောကြားတာပဲရှိပေမဲ့ အခုတော့ဒီချက်ပို့ပြီးလှုပ်ဆောင်ဖို့လိုပြီလို့ပြောတာပါဒါပေမဲ့ဘလို့တုံ့ပြန်မယ်ဆိုတာကိုတော့ထုတ်မပြောပါဘူးဒါပေမဲ့စင်ကာပူရာဂျာရတ်နမ်နိုင်ငံတကာလေ့လာရေးကျောင်းကကောလင်ခိုးကတော့ဒီပြဿနာရောဝါးဆေးဖို့အတွက်တရုတ်နဲ့အမေရိကန်ကြားနှိမ့်နှိုင်းမှုတွေဆွေးနွေးမှုတွေလုပ်ဖို့လိုအပ်တယ်လို့ပြောပါတယ်အမေရိကန်ဟာဖိလစ်ပိုင်နဲ့မဟာမိတ်ဖြစ်တဲ့အတွက်တောင်တရုတ်ပင်လယ်ပြင်ဒေသအပေါင်းဝင်ဖိလစ်ပိုင်ပိုင်နဲ့အတိုက်ခတ်ခံရတာကိုအကာအကွယ်ပေးဖို့ဝတရားရှိကြောင်းနဲ့တရုတ်ကလည်းအင်အားကြီးအမေရိကန်ပြောရင်နားထောင်မယ့်အနေအထားရှိတယ်လို့လည်းသုံးသပ်ကြပါတယ
်ဇူလ28ရက်တောက်ကြမနက်ခင်းထိတ်တန့်ရောက်ပြီးမှတဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်ကပြောပြပေးခဲ့တာပါရှင်အခုဆက်ပြီးတော့သတင်းပေးပို့ချက်သတင်းဆောင်ပါနဲ့အပတ်စဉ်ကဏ္ဍတွေဆက်တိုက်ထုတ်လွှင့်ပေးသွားမှာပါအရင်ဆုံးကတော့ရှမ်းမြောက်တိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းချက်ကိုတင်ပြပေးပါမယ်။2029စစ်စင်ရေးဒုတိယလိုင်းထူးခြားချက်ဟာညီနောင်မဟာမိတ်သုံးဘွဲ့အနေနဲ့နှွေဦးတော်လိုင်းရင်းနဲ့ပူးပေါင်းပြီးနယ်မြေသိမ်းတိုက်ပွဲတွေကိုအရှိန်ဟုန်နဲ့စတင်နိုင်တာဖြစ်တယ်လို့တိုက်ပွဲကိုအဓိကဦးဆောင်နေတဲ့တောင်မျိုးသားလွတ်မြောက်ရေးတပ် TNLA ပြောခွင့်ရလူရည်ဦးက VOA ကိုပြောပါရယ်။ပရမပိုင်းစစ်စင်ရေးကရခဲ့တဲ့အတွေ့အကြုံတွေကိုအခြေခံတဲ့2029စစ်စင်ရေးဒုတိယလှိုင်းရဲ့တတိယမြောက်နေ့အခြေအနေနဲ့ပတ်သက်လို့ TNL ပြောခွင့်ရလူရည်ဦးကိုမဲ့ရင်ချင်းနိုင်ကဆက်သွယ်မေးမြန်းထားပါရရှင်
။ဟုတ်ကဲ့ကျမတို့ဒီနေ့ကြားတဲ့သတင်းတွေအရဆိုလို့ရှိရင်မိုးကုတ်မှာတိုက်ပွဲတွေတော်တော်လေးပြင်းထန်နေနောက်ပြီးတော့နောင်ချိုဘက်မှာလည်းဒီတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေပေါ့နော်။ဆိုတော့အဲ့ဒီကနောက်ဆုံးအခြေအနေဘယ်လိုရှိပါလဲရှင်
။ကျမတို့လက်ရှိရထားတဲ့သတင်းအရဆိုရင်ဒီစစ်ကောင်စီရဲ့ဒီတပ်စခန်းနှစ်ခုကိုကျမတို့ပြန်ပြန်ကြည့်ထားတယ်။နောင်ချိုမြို့မှာဆိုရင်အုံမခါတပ်စခန်းရှိမယ်။ပြီးရင်မိုးကုတ်မှာဆိုရင်တော့ချက်ပြင်းရဲစခန်းတွေရှိပါတယ်စကန်ကိုကျမတို့ဒီဘက်ရရှိထားဖြစ်ပါတယ
်အဲ့လိုတိုက်ပွဲတွေဖြစ်တဲ့နေရာမှာစစ်ကောင်စီရဲ့တပ်စခန်းတွေကိုသိမ်းပိုက်နိုင်တဲ့အနေအထားမှာသူတို့တပ်သားတွေကဟိုစစ်မတိုက်ပဲနဲ့လက်နဲ့ချလို့လားဒါမှမဟုတ်လို့ရှင်ဟိုအပြန်လန်တိုက်ပြီးတော့မှပေါ့နော် TNL ဘက်ကနေပြောအင်းနဲ့အားနဲ့သိမ်းယူတာလားဘယ်လိုပုံစံမျိုးလဲရှင
်ဒုတိယပိုင်းနဲ့ကြတော့ဒီပထမပိုင်းကလည်းဒီစစ်ကောင်စီတော်တော်များများကကြုံတွေ့ရတဲ့အားဒီတွေ့ကြုံတဲ့တွေ့ကြုံရှိတော့ဒီတစ်ခါကတော့ကျမတို့တွေ့ဖို့တိတ်ရတယ်ဘူးလို့ရပေါ့နော်စစ်ကောင်စီကတချို့ကဒီစကန်လေးဆုံးခါပါတာမျိုးတွေရှိတယ်နောက်တစ်ခုကတော့ဒီစစ်ကောင်စီတပ်သားကိုတော့ကျမတို့ဘက်ကလာရောက်တယ်မှာပူပန်မြော်တာမျိုးတွေရှိတယ်အဲအကြောင်းကိုဒီအနေထားလည်းဖြစ်ပါတယ်
သိမ့်ပိုင်ရရှိတဲ့လက်နက်တွေကိုလည်းဒီ TNL ဘက်ကထုတ်ပြန်တဲ့အထဲမှာလည်းပြသထားတာတွေလည်းတွေ့ရပါတယ်။အဲ့တော့စစ်ကောင်စီဘက်ကဒီလိုလက်နက်တွေတော်တော်များများကြံခဲ့တဲ့သဘောလား။အဲ့ဒီထဲမှာရောနောက်ပြီးတော့ဒီလက်နက်တွေပေါ့နော်လက်နက်ကောင်းတွေဒါဘယ်လောက်ထိပါနေလဲရှင့်။
ဟုတ်ကဲ့အများကြီးပေါ့လေနော်လက်နက်တွေကျတော့အများအများရှိတယ်ဒီအမလက်နက်ကြီးတွေလည်းပါသလိုပြီးလက်နက်ခရိုင်အများကြီးပါတယ်မနေ့ကကျမတို့ထုတ်ပြန်ထားတယ်ဆိုရင်မနေ့ကဆင်းရင်ကျတော့ဒီကန်းကော်စကန်မှာပေါ့နော်ဒီနောက်ချိုကန်းကော်စကန်မှာတင်ပိုင်ထားတဲ့လက်နက်တွေဖြစ်တယ်ဒီနေ့ကျမတို့ထုတ်ပြန်ထားတာကမနေ့ကဒီကျမတို့ဆီမှာအလင်းဝင်လာတဲ့တက်တာ18ဦးထံသူလက်နက်နဲ့အတူဖြစ်ပါတယ်ပေါ့ဟုတ်ကဲ့တခြားတွေလည်းရှိပါတယ်ဟုတ်ကဲ့
အဲ့လိုတိုက်ပွဲတွေမှာ TNL ဘက်ကရောဟိုကြာဆုံးတဲ့အရေးအတွက်ကဘယ်လောက်ရှိပါလဲရှင
်။ဟုတ်ကဲ့ရှိပါတယ်ဒါပေမဲ့လက်ရှိချိန်တော့ကျွန်တော်တို့ပြောချင်းလည်းမရှိသေးပါဘူး။
အဲ့တော့ဒီမိုးကုတ်နဲ့နောက်ချိုကတိုက်ပွဲတွေမှာအထူးသဖြင့်နောက်ချိုဘက်မှာကသူကပြင်ဦးလွင်နဲ့နီးနေတာဆိုတော့လေဟိုမန္တလေးနဲ့ဆိုရင်လည်းဒါဟိုနီးနေပြီပေါ့နော်။ဆိုတော့အဲ့ဒီမှာဖြစ်နေတဲ့တိုက်ပွဲတွေကဒီစီရေးရပါတော့ဘယ်လောက်ထိအရေးပါလဲရှင
်ဟုတ်ကဲ့ဒါကျမတို့တိုက်ပွဲဖော်ဆောင်တဲ့နေရာကဒီအစ်စစ်ကောင်စီရဲ့တပ်စခန်းရရှိဖို့ကအလိုအရေးကြီးတဲ့နေရာတွေတိုင်းဖြစ်ပါတယ်ပေါ့လေနော်ဘာလို့ဆိုဒီကျမတို့ဒီတုန်းကနှစ်ခွင့်စစ်စင်ကြီးဒီအစ်စ်ကစစ်အာဏာရှင်စနစ်အမြစ်ဖျက်တိုက်ပွဲရေးဖြစ်တယ်လို့ဒီဒေတာကလူထုကကွယ်တဲ့ဒီပေါ့ဒီအကြံပေးတဲ့ရှိတာဒီလှုပ်ရှားရတက်စကန်တွေမှာစီတီစစ်ကောင်စီကိုဝင်ရောက်มาတိုက်ခိုက်ခြင်းင်းချင်းတွေကျမတို့တော့အလိုရည်ကြီးတဲ့အကန့်ကနတွေဖြစ်ပါတယ်
။ဟို1392ခုစစ်စင်ရေးပထမပိုင်းပေါ့လေမနစ်ကဒီအောက်တိုဘာမှာစတင်တုန်းကတော့ TNL ပါဝင်တဲ့ မဟာမိတ်ညီနောင်သုံးဘွဲပေါ့နော်အခုဒီတစ်တုံညာနှစ်ခွန်စစ်စင်ရေးဒုတိယပိုင်းထူးခြားချက်ကရောဘာလဲရှင်
အတေတုညာနေကိုဒီပရမပိုင်းမှာဆိုရင်တော့ဒီဒီမှာစမရုံမိုက်ပုံးပိုက်ကပါဝင်တယ်ဒီဒုတိယပိုင်းမှာကြတော့ဒီမှာညီတော်မမိတ်သုံးပိုက်ပါပါတော့အခြားတော့ဒီမြေဥဒေါ်လာရေးတက်ပိုက်တွေလည်းပါဝင်လာတယ်ထို့တွင်ဆိုဒီမန်လေး PDF တို့ပြီးမုတ်ကုတ်ပြွာပြီးရင်ဒီလူတိုင်းဒေါ်လာရေးအပိုက်တွေလည်းပါဝင်လာတယ်အဲရှိပါတယ်အကြောင်းမို့ဒီတော်လာရေးဒီချမတို့ဒီလူဒေါ်လာရေးနဲ့အတူပူပေါင်းပရမတက်ပိုက်ဆောင်နိုင်တာဖြစ်ပါတယ်
နောက်ဆုံးမေးခွန်းကတော့အခုဒီ TNL အနေနဲ့နေမြေသိမ်းတိုက်ပွဲတွေကိုဥဆောင်ပြီးတော့တိုက်နေတဲ့နေရာမှာဒီရှမ်းပြည်မြောက်ပိုင်းဘက်မှာဆိုလို့ရှိရင်ဒီကချင်း KI နဲ့နောက်တစ်ခါဟိုရှမ်းဒီလက်နက်ကိုင်ဘွဲတချို့နေပေါ့နော်ဒီနေမြေပိုင်းဆိုင်ရာမှာသဘောထားဒီတင်းမာမှုတွေရှိနေရပေါ့နော်ဒီနေမြေပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့သဘောထားတင်းမာမှုတွေရှိနေတယ်ဆိုတဲ့အပိုင်းမှာ TNL ရဲ့ဟိုရက်တီချက်မူဝါဒကပါပါလဲရှင
်ဟုတ်ကဲ့ဒီပေါ်မှာတော့ကျမကတော့အမရှိတော့တင်တာပေါ့လေနော်ဘာလို့ဆိုခုနေ့ကကျမတို့ရဲ့ပို့ချုပ်တာပုံကြော်ပါလဲအများကြီးရှင်းပြသွားမှာရှိတယ်မှာဒီကိစ္စကကျမတို့ဒီတိုင်းရင်းသားချင်းချင်းကြားမှာဖြစ်နေတဲ့ပြဿနာတွေတာဖြစ်တယ်ဒီပြဿနာတွေကစပွဲဝိုင်းမှာဆွေးနွေးဖြေရှာလို့ရမယ့်ပြဿနာတွေဖြစ်တယ်လက်ရှိကတော့ကျမတို့ပူပေါင်းတဲ့ပုံရံသူကိုပဲဥစားပေးတိုက်ခဲ့တယ်
ရှမ်းမြောက်တိုက်ပွဲနောက်ဆုံးအခြေအနေကို TNL ပြောခွင့်ရတဲ့မဲအင်ဂျင်နီယာကဆက်သွယ်မြင်ပြခဲ့ရပါရှင်။ဒီရှမ်းမြောက်အခြေအနေတွေကိုကြားခဲ့ရပြီးတော့ချင်းပြည်နယ်ဘက်ကလည်းအလှည့်ပေးပါဦးမယ်။မတူပီစစ်ကောင်စီပြူဟာစခန်းကိုချင်းတော်လိုင်းရဲ့အဖွဲ့တွေကတည်ယူဖို့ကြိုးပမ်းနေတဲ့အခြေအနေကိုအရင်ဆုံးပြောပြပါမယ်။ချင်းညီနောင်အဖွဲ့ဟာမတူပီမြို့နယ်အတွင်းစစ်ကောင်စီရဲ့ကာကင်းစခန်းတချို့ကိုသိမ်းပိုက်ရရှိထားပြီးတော့ပြူဟာစခန်းနဲ့ခလာရ140တက်စခန်းကိုပါဆက်ပြီးတော့တိုက်ခိုက်နေတယ်လို့ချင်းပြည်ကာကွယ်ရေးတပ်ဖွဲ့မတူပီတပ်မဟာတစ်ကပြောပါရယ်မတူပီမြို့နယ်ဘက်ကနောက်ဆုံးအခြေအနေကိုတော့ကိုညာဝင်းအောင်ကပြောပြပါမယ်ရှင
်မတူပီမြို့နယ်အတွင်းစစ်ကောင်စီရဲ့ခလာရ304နဲ့ကာကင်းစခန်းတချို့ကိုပြီးခဲ့တဲ့ရက်ပိုင်းကသိမ်းပိုက်ရရှိထားပြီးအဓိကကျတဲ့ခလာရ140နဲ့ပြူဟာစခန်းကိုဆက်ပြီးတိုက်ခိုက်နေတယ်လို့ချင်းပြည်ကာကွယ်ရေးတပ်ဖွဲ့မတူပီတပ်မဟာတရဲ့ပြောရေးဆိုခွင့်ရှိသူက VOA ကိုပြောပါတယ်
။ဟုတ်ကဲ့ပါကျွန်တော်တို့ဗျူဟာနဲ့140ထိုးစစ်ဆင်နေတဲ့တင်းကတော့အမှန်ပါ။ဒါပေမဲ့တပ်ဖက်ကစစ်ဆင်ရေးမှာဟိုကျွန်တော်တို့ထင်တယ်လို့ဟိုစစ်ဆင်ရေးခီးမြောက်တဲ့အခြေအနေတွေနဲ့ကြုံနေရပါတယ်။ဆိုတော့ကျွန်တော်တို့အကောင်းဆုံးမရမကဆက်လက်တိုက်ပွဲဝန်တော်ဖို့စီကောင်စီကင်းရှင်းအောင်လုပ်သွားဖို့တော့ရှိမယ်ခင်ဗ
ျစီရေးအသေးစိတ်ကိုတော့ပြောဆိုခြင်းမရှိပါဘူးမတူပီမြို့နယ်အတွင်းစစ်ကောင်စီရဲ့အုပ်ချုပ်ရေးရန်နေရာအလုံးကိုဖျက်သိမ်းပစ်ဖို့ CDF မတူပီရဲ့တပ်မဟာနှစ်ခုစလုံးကသဘောတူထားကြပေမဲ့လက်ရှိမတူပီက Operation CB စစ်စင်ရေးမှာတော့ချင်းညီနောင်ချင်း Brotherhood CB အောက်မှာပါတဲ့မတူပီ CDF တပ်မဟာတစ်ကပဲစီလှူရှာမှုသဘောတူထားကြတယ်လို့လည်းပြောပါတယ
်တို့ဒီတမ္ဟာတင်းနှိတ်နဲ့အစည်းအဝေးလုပ်ပြီးတော့မှဒီမတပီ CB operation ပေါ့ operation CB မတပီကိုလုပ်ဖို့တို့မေလ26ရက်နေ့မှာအစည်းအဝေးလုပ်တာရှိပါတယ်အဲ့ဒီမှာကျွန်တော်တို့တမ္ဟာတင်းနေနဲ့ဖိတ်တော့သူတို့ကဒီချင်းလန်းကောင်စီမှာပါဝင်နေတဲ့အတွက်ကြောင့်မလို့လည်းဖြစ်မှာပေါ့လေနောက်ကြောင်းရင်းတော့တိကျမသိဘူးဒါပေမဲ့operation cb မတူပီ project မှာမပါနိုင်သေးဘူးလို့လည်းသူတို့ပြောပါတယ်เนาะကျွန်တော်တို့ဒီ cb ရဲ့မဟာမိတ်တွေဖြစ်တဲ့ဒီတိုင်းသားလည်းနဲ့ gain တွေတော်လကောင် pdf တွေတော်လကောင်သူတို့တိတ်ပြီးတော့မှအဆင်မပြေတဲ့အပိုင်းတွေမရှိဘူးလို့ပြောတဲ့ဟာမျိုးလည်းရှိပါတယ
်မတူပီမြို့နယ်အတွင်းမှာချင်းညီတောင်ချင်း brotherhood နဲ့ချင်းလန်းကောင်စီတို့ရဲ့အောက်မှာပါဝင်တဲ့လက်နက် gain အဖွဲ့တွေအသီးသီးလှုပ်ရှားနေကြတာပါချင်းညီနောင်အဖွဲ့ဟာရခိုင်ပလက်ဝမှာရှိတဲ့ AA ရခတပ်တော်နဲ့မဟာမိတ်ပြုလုပ်လှုပ်ရှားနေပေမဲ့ချင်းလန်းကောင်စီနဲ့ AA အကြားဆက်ဆံရေးတွေကတင်းတင်းမာမာရှိနေပါတယ်။ဒါကြောင့်လဲမတူပီမျိုးစစ်စင်ရေးကာလအတွင်းချင်းတော်လန်ရေးအဖွဲ့အစည်းအချင်းချင်းကြားပြစ်ခတ်မှုဖြစ်ပြီးနှစ်ဖက်ထိခိုက်မှုရှိခဲ့ရပါတယ်။လက်ရှိအဖြစ်တော့မတူပီမျိုးမှာရှိတဲ့အုပ်ချုပ်ရေးရုံးကိုချင်းညီနောင်နဲ့မဟာမိတ်တပ်ဖွဲ့တွေကသိမ်းပိုက်ထားပေမဲ့မတူပီဗျူဟာကုန်းနဲ့ခလာရ140တက်တန်နေသေးတာကြောင့်မတူပီမြို့ကိုဒေါ်လာရင်းအဖွဲတွေကအပြည့်အဝထိန်းချုပ်ထားနိုင်ပြီလို့မဆိုနိုင်သေးပါဘူးခင်ဗျာ
မတူပီစစ်ကောင်စီဖြူဟာစခန်းကိုချင်းတော်လိုင်းရဲ့အဖွဲ့တွေသိမ်းယူဖို့ကြိုးပမ်းနေတဲ့အခြေအနေသတင်းပေးပို့ချက်ကိုညံဝင်းအောင်ပြောပြခဲ့တာပါမြန်မာနိုင်ငံဆိုင်ရာသတင်းတွေခဏနားပြီးတော့အမေရိကန်ရွေးကောက်ပွဲနဲ့ဆိုင်တဲ့စိတ်ဝင်စားစရာသတင်းဆောင်းပါးတွေကိုလည်းအလှည့်ပေးချင်ပါတယ်အမေရိကန်သမ္မတရွေးကောက်ပွဲရှင်ပြိုင်မဲ့သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတဟောင်းဒေါ်နယ်ထရမ့်တို့ဒီနိုဝင်ဘာသမ္မတရွေးကောက်ပွဲအတွက်ပထမဆုံးစကားဆက်ထိုးပွဲကိုအတ္တလနာပြည်နယ်မှာဒီဒေသစံတော်ချိန်ကြာတာရင်းနေည9နာရီမကြာခင်အချိန်တိုင်းအတွင်းမှာပဲကျင်းပပါလိမ့်မယ်ဒီစကားဆက်ထိုးပွဲကနေဘာတွေမျှော်လင့်နိုင်မှာမလဲအတ္တလနာပြည်နယ်ကနေဖီဖီသတင်းတောက်ကာလာယူပေးပို့ထားတဲ့သတင်းကိုဦးသိန်းထက်ဦးကပြောပြပါမယ်ရှင
်ပထမဆုံးကျင်းပမယ်စကားဆက်ထိုးပွဲမှာသမ္မတလောင်းရှင်ပြိုင်မဲ့သူနေရာစလုံးပြောမှာကသူတို့ပြိုင်ဘက်ကိုမဲပေးခဲ့မယ်ဆိုရင်တိုင်းပြည်ကြီးကျယ်ကတောင်ကင်းဖြစ်မယ်ဆိုတာကိုပြောကြပါလိမ့်မယ်။သမ္မတဂျိုးဘိုင်ဒန်ဟာတိုင်းပြည်ကိုဖျက်ဆီးနေသည်လို့ဒေါ်နယ်ထရန့်ကပြောဆိုထားပါလေ
။ဝေကျေးဖောင်းပွားမှုတွေဆက်ကြီးနေတယ်။ရာဇဝတ်မှုတွေကထိမ့်မရဘူး။ဥရောပတစ်ခုလုံးဝယုံသုံးကားဖြစ်နေတယ်လို့အရှိတ်လေပိုင်းကလည်းပောက်ကွဲတော့မယ်။အီရန်ကပိုပြီးအင်အားကြီးလာတယ်။တရုတ်ကရှေ့ကိုချီတက်နေတယ်။တဲ့ကိုစိုးဝါတဲ့သမရကကျွန်တော်တို့တိုင်းပြည်ကိုတတိယကဘာစစ်စီဆွဲခေါ်နေပါတယ်
။သမရဘိုင်ဒန်ကလည်းဒေါ်နယ်ထရန့်ဟာတိုင်းပြည်ကိုနောက်ပြန်ဆော့အောင်တွန်းပို့နေသူလို့ပြောပါတယ်
။ All progress, all freedom, all opportunity.
တိုးတက်မှုအားလုံး၊လွတ်မြောက်မှုအားလုံး၊အခွင့်အလမ်းအားလုံးဆုံးရှုံးနိုင်တဲ့အန္တရာယ်ရှိနေပါတယ်။ Trump ဟာသူ့လက်ထက်ကဘယ်လောက်အမှောင်တူးအောက်ရောက်ခဲ့တယ်၊မဖြေရှင်းနိုင်တဲ့ပြဿနာတွေရှိခဲ့တယ်ဆိုတာကိုတိုင်းပြည်ကမေ့အောင်လုပ်နေပါတယ်။ကျွန်တော်တို့ဘယ်တော့မှမမေ့ပါဘူး။
လူစုစစ်တမ်းနေမှာတော့နေရာစလုံးပေါ်ထောက်ခံမှုကတိတ်မကွာပဲသူမသာကိုမသာရှိနေပါလေ။ဒါကြောင့်လေဒီစကားစစ်ထိုးပွဲပေါ်မူတည်တဲ့ထောက်ခံမှုပြောင်းလဲနိုင်ချေကြီးတဲ့အကြောင်း North Eastern တက္ကသိုလ်ကသတင်းစာပညာဆိုင်ရာပါမောက္ခ Alan Schroeder ကပြောဆိုသွားတယ
်။ I think that puts sort of equal pressure. နေရာ
လုံးပေါ် PR ပေးမှုတွေညီညီညီများရှိနေပါတယ်။အခွင့်အလမ်းအရာနေရာလုံးအတူတူရှိပေမဲ့ NEA လည်းကြီးတယ်လို့ထင်ပါတယ်
။ Pennsylvania တက္ကသိုလ်ကဆက်သွယ်မှုဆိုင်ရာဘာသာရပ်ပါမောက္ခCatherine Hall Jamison ကတော့လက်ရှိသမ္မတနဲ့အရင်သမ္မတဟောင်းကြားအခြေတည်ငင်းကုန်တဲ့စကားစစ်တိုးပွဲဖြစ်တာကြောင့်ခါတိုင်းနဲ့မတူထူးကြပါလေလို့မြင်ပါတယ
် So the public is more knowledgeable about both of these
အများပြည်သူတွေကြားမှာကိုယ်စားလှယ်လောင်းနေတဲ့ပတ်သက်ပြီးတော့ပို့ပြီးတော့သိထားပါတယ်သူတို့ရဲ့ပင်ကိုစိတ်ရင်းဖြစ်တဲ့သဘောတဘာဝစိတ်တင်းညူမှုဒါတွေကိုလည်းပို့ပြီးတော့သိကြပါတယ်ဒါမဲ့ဒီနှစ်မှာတော့နှစ်ယောက်စလုံးရဲ့အတဲ့ရွေကြောင့်တကယ်လို့ကိုယ်စလေလောင်းနှစ်ယောက်စလုံးနဲ့ပတ်သက်ပြီးတော့အများကြီးသိထားရဆိုရင်တော့ဒီနှစ်မှာပို့ပြီးတော့သိချင်ကြပါတယ်ပြောမယ်ဆိုရင် American သမ္မတဖြစ်ဖို့အတွက်စိတ်ပိုင်းဆိုင်ရာအရာထင်မြင်တဲ့သူလားစိတ်ပိုင်းဆိုင်ရာအရာတည်ငြိမ်မှုရှိရလားဆိုတာကိုသိချင်ကြတာပ
ါလေးလာသုံးသက်သူ Brett O'Donnell ကတော့နိုင်ငံရေးစကားစစ်တိုးပွဲတွေဟာကိုယ့်အတွက်ထောက်ခံမှုရအောင်သတင်းစကားပေးဖို့အခွင့်အလမ်းကောင်းတစ်ခုဖြစ်တယ်လို့သုံးသက်ပါတယ်
You've got to drive a message consistently.
That's the word to shall on my ko pyo lu le chang ya go. In a pye ne tin saka pa ba le me. Tchin ne ma lu re chai me sai win sa sia na khu law do khmyar pyo kwin ya ba le me. Da ma tin thana ri ga khmyar pyo bi bi so lo ne di chang ya go yee ja me. Ko le ta wo twe khwin lan kaung ni yu nai aw di chin win ya da myo le phit nai ma le.
Aku chain di Republican Party ga tamra haw Donald Trump go party ko za byu tamra law aw phit tiye we me chin nya de de lo Democrat Party ga le သမ္မတဂျိုးဘိုင်ဒန်ကိုပါတီကိုစားပြုသမ္မတလောင်းအဖြစ်မကြေညာသေးပါဘူး။ဒါကြောင့်အခုကျင်းပတဲ့စကားစစ်ထိုးပွဲဟာအမေရိကန်သမိုင်းမှာအစောဆုံးကျင်းပတဲ့စကားစစ်ထိုးပွဲဖြစ်ပါလေ။စကားစစ်ထိုးပွဲမှာအဖွင့်မိန်ခွန်းပြောကြားကြမှာမဟုတ်သလိုကိုယ်စားလှယ်လောင်းတယောက်ပြောဆိုနေတဲ့တစ်ချိန်မှာနောက်တယောက်ရဲ့မိုက်ခရိုဖုန်းကိုပိတ်ထားမှဖြစ်ကြောင်းပါခင်ဗျာ။
ဒါကတော့မကြခင်အချိန်တိုင်းအတွင်းမှာပဲအတ္တလနာပြည်နယ်မှာကျင်းပမယ့်ဒီအမေရိကန်သမ္မတလောင်းနှစ်ဦးရဲ့ပထမဆုံးစကားဆက်ထိုးပွဲကနေဘာတွေမျှော်လင့်နိုင်မလဲဆိုတာဦးတိုင်းထိုက်ဦးကတင်ပြပေးခဲ့တာပါရှင်။တစ်ဆက်တည်းပဲဒီအမေရိကန်သမ္မတယူကောက်ပွဲဝင်ပြိုင်ဖို့ဘယ်လိုသတ်မှတ်ချက်တွေပြဋ္ဌာန်းထားသလဲဆိုတာကြည့်ရအောင်ပါ။အမေရိကန်သမ္မတယူကောက်ပွဲကျင်းပဖို့ကတော့လေးလကျော်လောက်သာလိုတော့တာဖြစ်ပါတယ်။ကနေဦးစစ်တမ်းရလဒ်တွေအရလက်ရှိသမ္မတဂျိုးဘိုင်ဒန်နဲ့သမ္မတဟောင်းဒေါ်နယ်ထရမ့်တို့နှစ်ဦးအကြိမ်နဲ့ရှင်ပြိုင်ကြရဖို့ရှိနေတာပါ။သူတို့လိုဒီသမ္မတရွေးကောက်ပွဲကိုဝင်ပြိုင်နိုင်ဖို့အတွက်ဆိုရင်အမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံခြေခံဥပဒေမှာဘယ်လိုသတ်မှတ်ချက်တွေပြဋ္ဌာန်းထားပါလဲ။ VOA ပုံပြရုပ်သံမှာမဲဒန်နာကျော်ပြောပြထားပါရဲ့ရှင်
။ဘယ်သူမှဆိုအမေရိကန်သမ္မတဖြစ်လာနိုင်မှာလား။မဖြစ်နိုင်ပါဘူး။သမ္မတတာဝန်ဟာအမေရိကန်ဖွဲ့စည်းပုံဥပဒေထဲပါတဲ့သတ်မှတ်ချက်တွေနဲ့ကိုက်ညီသူတွေအတွက်တောင်ဖြစ်ပါရဲ့။အနည်းဆုံးအသက်35နှစ်ဖြစ်ရပါမယ်။နိုင်ငံတွင်းမှာ14နှစ်အနည်းဆုံးနေထိုင်သူဖြစ်ရပါမယ်။အမေရိကန်ဘွားဖြစ်ရပါမယ်။ အသက်35နှစ်အရွယ်ဆိုရင်ဉာဏ်ပညာနဲ့ရင်းချက်မှုရှိလာပြီလို့အမေရိကန်ပြည်ထောင်စုကိုတီထောင်ခဲ့သူတွေကတွေ့ခဲ့ကြပါရဲ့။ဖွဲ့စည်းပုံပြဋ္ဌာန်းချိန်မှာလူတွေရဲ့ပြင်းထန်သက်တမ်းက140အောက်ပဲရှိရကြောင်းလည်းဖြစ်ပါတယ်။နေထိုင်ခြင်းကာလနဲ့နိုင်ငံသားတက်မှတ်ချက်တွေကတော့ပြည်ပအလွမ်းမှုမှုကိုရှော့ချဖို့ပါ။အမေရိကန်ဘဝဆိုတာနိုင်ငံတွင်းမွေးဖွားသူဖြစ်သလိုနိုင်ငံသားဖြစ်တဲ့မိဘနှစ်ပါးကမွေးရတူလည်းဖြစ်တယ်လို့ဥပဒေကြမ်းကျင်သူအများစုကမှတ်ယူပါတယ်။ဒီသုံးနှုန်းအတွက်အမေရိကန်ပြည်အောင်စုတရားရုံးစုကတော့တရားဝင်အတိအပယ်သတ်မှတ်ပေးထားတာမျိုးမရှိပါဘူး
။အမေရိကန်သမ္မတရွေးကောက်ပွဲဝင်ပြိုင်မှုအတွက်ပြဋ္ဌာန်းထားတဲ့သတ်မှတ်ချက်တွေအကြောင်းမဲအီသနာကျော်ပြောပြသွားတာပါ။အမေရိကန်ရွေးကောက်ပွဲနဲ့ဆက်ဆက်ပြီးတော့ပဲနောက်ထပ်စိတ်ဝင်စားစရာသတင်းဆောင်ပါတဲ့ဘက်ကိုတင်ပြပေးပါဦးမယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမကောင်းတဲ့သူတွေက AI ဉာဏ်ရည်တုနည်းပညာနဲ့လှုပ်ကြံသတင်းတွေဖန်တီးပြီးပြိုင်ပဲ့နိုင်ငံရေးသမားတွေထက်အသာစီးရစေဖို့ဒီနိုင်ငံခြားအစိုးရတွေရဲ့အချိုးကိုမြင့်တင်ဖို့လှုပ်ဆောင်တာတွေလုပ်လို့ရှိပါတယ်။ဒီလာမယ့်2024အမေရိကန်သမ္မတရွေးကောက်ပွဲမှာ AI ဉာဏ်ရည်တုနည်းပညာအသုံးပြုပုံအကြောင်းကိုတော့ Ivana Pirovska သတင်းပေးပို့ထားတာကိုကိုညင်းညက်ကပြောပြပါမယ်ရှင်
။ AI ဉာဏ်ရည်တုနည်းပညာကိုဒီရွေးကောက်ပွဲမှာသုံးနေပါပြီ။ Donald Trump ကကူးစက်ရောဂါကျွမ်းကျင်သူဒေါက်တာအန်တိုနီဖောက်ချီကိုဖတ်နေတဲ့ဒီပုံဟာကွန်ပျူတာနဲ့ဖန်တီးထားတာဖြစ်ပြီးဂျိုးဘိုက်ဒန်ကနယူးဟမ်ရှိုင်းယားပြည်နယ်ကမဲဆန္ဒရှင်တွေကိုပမာဏရွေးကောက်ပွဲမှာမဲမပေးဘဲကြော်သွားဖို့ဆက်နဲ့ဖုန်းခေါ်ပြောဆိုတာကလည်းအတုပါရွေးကောက်ပွဲဆိုင်ရာဒီဖိတ်ပုံစံတူအတုတွေကိုအချိန်ကြိုက်ဖန်တီးနေတာကြောင့် NDA အလွန်များပါတယ်လို့ Brookings Institution ကကျွမ်းကျင်သူ Elaine Kamarak ကပြောပါတယ်
Even 24 hours before the election, someone.
ဒီကဘွေမတိုင်ခင်24နာရီအတွင်းမှာပဲတယောက်ယောက်ကလှုပ်ကြံသတင်းတွေ deepfake ပုံစံတူအတုဖန်တီးထားတာကိုလည်းလုံနိုင်ပါတယ်။ဒါကိုတုံ့ပြန်ဖို့ကခက်ခဲပါတယ်။အကျိတ်အနေရှင်ပြန်ရတဲ့ရွေးကောက်ပွဲမှာဒါဟာလည်းအနိုင်ရှုံးကိုဖြစ်သွားစေနိုင်တာပါ
။ deepfake ပုံစံတူအတုတွေဟာထုတ်လို့ရတာလွယ်ကူပြီးဈေးသက်သာတာကြောင့်လူသုံးများလာတယ်လို့ American Pentagon စစ်ဌာနချုပ်ကကူညီပြီး deepfake အတုတွေကိုစစ်ဆေးပေးနေသူDeep Media က Raju Gupta ကပြောပါတယ
် End to end it takes
Deep fake ပုံစံအတုဖန်တီးတာကို15မိနစ်အတွင်းလုပ်နိုင်တာပါ Online မှာခားမဲ့လုပ်ပေးတဲ့ဝန်ဆောင်မှုတွေအများကြီးပါပိုကောင်းတဲ့ဝန်ဆောင်မှုတွေကစက္ကန့်30အတန်ပိုင်းတစ်ခုကိုဒေါ်လာ1ပြားလောက်ပဲကျတဲ့ပါ
လွတ်လပ်စွာပြောဆိုခွင့်ကိုထောက်ခံတဲ့ရှေ့နေဖြစ်သူ Aricon က
There's been a lot of talk about
Russia အကြောင်းပြောတာအများကြီးပါတကယ်တော့တရုတ်လည်းပါပါတယ် AI ဉာဏ်ရည်တုနည်းပညာပြိုင်ပွဲမှာရှေ့ကိုရောက်အောင်စ조사ရှင်းပြနေတာပါ
နိုင်ငံရေးဆိုင်ရာလှုပ်ကြံသတင်းတွေကိုဩဇာရှိတဲ့အမေရိကန်တွေအကြားထည့်ပေးပြီးတခြားသူတွေစီကိုပြန့်နှံ့စေဖို့အတွက်နိုင်ငံခြားကအဖွဲ့တွေကစီမံချက်နဲ့ရည်ရွယ်လှုပ်ဆောင်နေတာဖြစ်တယ်လို့ကွန်ကပြောပါတယ်။နိုင်ငံရေးဆိုင်ရာမဲဆွယ်ပွဲတွေမှာ AI ဉာဏ်ရည်တုနည်းပညာသုံးတာကိုအမေရိကန်ကအကြီးဆုံးနည်းပညာကုမ္ပဏီတွေကသူတို့ရဲ့ social media website တွေမှာစည်းကမ်းသတ်မှတ်ချက်တချို့နဲ့ထိန်းချုပ်မယ်လို့ကတိပေးထားပေမဲ့ဘယ်လိုလှုပ်ဆောင်ရမလဲဆိုတာဘဟုအစိုးရရဲ့ဥပဒေကတော့မရှိပါဘူ
း It's very very difficult
အမေရိကမှာနိုင်ငံရေးမင်းကွန်းစကားပြောတာကိုစီကံတတ်မှတ်ဖို့ကအလွန်ခက်ခဲပါတယ်ဖွဲ့စည်းပုံမှာပထမအကြိမ်ပြင်ဆင်ချက်ကနိုင်ငံရေးမင်းကွန်းပြောတာကိုခိုင်ခိုင်မာမာကာကွယ်ထားပြီးအကြောင်းပြချက်ကောင်းလည်းရှိပါတယ်အစိုးရရဲ့အနေနဲ့ရွေးကောက်ပွဲချိန်ခွင့်ရှာကိုမပြောင်းနိုင်အောင်ပါအ
ဲ့ဒီအခက်အခဲတွေကတခုကတော့လုံးဝမှားနေတာနဲ့လူတယောက်သဘောမတူတဲ့ကိစ္စတခုကိုပုံစံဖြတ်ပြောဆိုတာကိုလည်းခွဲကြဖို့ကခက်ခဲပါတယ်လို့ဂူတာကပြောပါတယ်။နိုင်ငံရေးဆိုင်ရာ deep fake အတုဖန်တီးတာကိုခွဲကြနည်းနဲ့ပတ်သက်ပြီးဂူတာက
And the audio quality is bad.
That is fine. ဒီသွေးမကောင်းတာမျိုးဖြစ်တတ်ပါလေ။အဲ့ဒါဆိုရင် AI ဉာဏ်ရည်တုဖန်တီးထားသလားဆိုတာသဲလွန်စားလေးပါ။အသေးဖွဲလေးလို့ထင်စရာရှိပေမဲ့အယုတ်အတန်နဲ့ဓာတ်ပုံတွေမှာအဲ့လိုပါတတ်တဲ့အမှတ်အသားတွေကိုရှာပြီးစစ်ထုတ်တာပါ။တကယ်လို့တယောက်ယောက်နဲ့ဗီဒီယိုဖုံးခေါ်ပြီးစကားပြောနေတော့ deepfake ပုံစံတူအတုဖန်တီးထားတယ်လို့တန်တရားရှိရင်သူတို့ထိုင်ကုန်မှာထိုင်နေတော့လှည့်ကြည့်ခိုင်းမှသူတို့မလဲဘူးဆိုရင်ဒါ deepfake ပုံစံတူအတုဖြစ်နိုင်ပါတယ
် AI ဉာဏ်ရည်တုနည်းပညာကိုနိုင်ငံရေးဘက်မှာကောင်းတဲ့အနေနဲ့လဲသုံးနိုင်ပါတယ်ရွှေပြောင်းအခြေချသူတွေပြောတဲ့ဘာသာစကားနဲ့ကိုယ်စလဲလောင်းတယောက်ကပြောဆိုနိုင်တယ်လို့မဲဆန္ဒရှင်တွေရဲ့အမူအကျင့်နဲ့ပတ်သက်ပြီးလဲအတွင်းကြကြသိနိုင်တာကြောင့်နိုင်ငံရေးသမားတွေအနေနဲ့လဲသင့်တော်မဲ့သတင်းစကားကိုပြင်ဆင်နိုင်ပါတယ်ခင်ဗျာ
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။ အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနှက်ဖန်တွေကိုတောင်းတမိတာတွေကလင်းလို့လက်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအန္တရာယ်ကြားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျဉ်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုပတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါရှင် VOA American တန်ရဲ့ဇွန်လ28ရက်တောက်ကြနေမနက်ခင်းရေဒီယိုအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်9:00နာရီတိဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေကိုတော့လိုင်းနိုမီတာ24 40 51နဲ့လိုင်းလက်မီတာ190ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါအခုဆက်ပြီးအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါမယ်ကျမရေးနဲ့တိုင်းရင်းသတင်းလောကအစီအစဉ်ကိုမထုတ်လွှင့်ခင်မှာအရင်ဆုံးဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုတင်ဆက်ပေးပါမယ်မြန်မာပြည်တွင်းစစ်အခြေအနေဟာစစ်လက်နက်ပစ္စည်းအင်အားအပေါ်မှာလည်းအများကြီးမူတည်နိုင်တဲ့အကြောင်းဦးအောင်ခင်ကသုံးသပ်တင်ဆက်ထားပါရဲ့ရှင
်စစ်ကောင်စီရဲ့အဓိကအန္တရာယ်ဖြစ်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဟာသူတို့ထိ ंछ ုပ်တဲ့နယ်မြေတွေမှာအုပ်ချုပ်ရေးအာဏာကောင်းဖို့ကြိုးပမ်းနေကြပါတယ်။ဒါကြောင့်နေပြည်တော်အထက်တက်သိမ့်မဲ့အရေးအယံမတွေ့ရသေးဘူးလို့မေလ30ရက်နေ့ထုတ် International Crisis Group ရဲ့အစီရင်ခံစာမှာသုံးသပ်ထားပါတယ်။စစ်အာဏာသိမ်းလို့ပေါ်ပေါက်လာတဲ့တွန်လိုင်းရေးအဖွဲ့တွေကတော့စစ်အာဏာရှင်အပြုတ်တိုက်ရေးကိုကြွေးကြော်နေကြပြီးမဲ့အကောင့်ထဲဖို့လက်နက်ခဲယံအလုံးအလောက်မရှိသေးဘူးလို့မှတ်ချက်ချထားပါတယ်။စစ်တပ်ကတော့အာဏာသိမ်းပြီးတဲ့နောက်စစ်ပစ္စည်းဒေါ်လာတန်းတထောင်ဘိုးလောက်ဝယ်ယူထားတယ်လို့ကုလသမဂ္ဂအထူးကိုယ်စားတော် Tom Andrew မနစ်ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်။ယူရှာရှိကဒေါ်လာတန်း400ကျော်ဘူးတရုတ်စီကဒေါ်လာတန်း260ကျော်ဘူးစင်ကာပူကဒေါ်လာတန်း250ကျော်ဘူးနဲ့အိန္ဒိယစီကဒေါ်လာတန်း50ကျော်ဘူးထိုင်းနိုင်ငံစီကတန်း20ကျော်ဘူးစစ်ပစ္စည်းတွေဝယ်ယူခဲ့ပါလေ။စင်ကာပူနဲ့ထိုင်းကတင်ပြတဲ့အပေါ်ပစ္စည်း၊ကုန်ကြမ်းပစ္စည်းနဲ့စက္ကရိယာတွေကမရှိရင်စစ်တပ်ရဲ့ကားပါစာစက်ရုံတွေစစ်ပစ္စည်းထုတ်လုပ်ဖို့အခက်အခဲရှိနိုင်တယ်လို့ဆိုပါတယ်။ရရလက်နဲ့ဆွဲခိုင်ပြီးစကားစကိုပြန်လည်တိုက်ခိုက်နေတဲ့ပြည်သူခန့်စစ်ဟာအရှင်အဟုန်ပြင်းထန်နေစေဖြစ်ပါတယ်။လည်းနဲ့အရင်အမည်ရရှိရေးအတွက်မိမိဘာသာရန်ပုံငွေရှာတဲ့တပ်ဖွဲ့တွေလည်းရှိနေတော့မှာပဲတနင်္ဂနွေလုံးမှာခုခံစစ်စစ်ပွဲနေတဲ့အတွက်စစ်တပ်ဟာရှင်းမြအင်အားကိုပြန့်ခွဲထားရပါတယ်ဒီအားနည်းချက်ကိုတွေ့ပြီးနေရာတိုင်းမှာတိုက်ပွဲဝင်နေတာဟာຫນွေဦးတော်လှန်ရေးရဲ့အားသာချက်ဖြစ်ပါတယ်ဒီလိုနဲ့နှစ်လတာရှည်လာတဲ့အခါမှာပျောက်ကြားစစ်ကနေတဆင့်တက်ပြီးလှုပ်ရှားထိုးစစ်ဆင်နွှဲနိုင်တဲ့အတွက်စခန်းသိမ်းမြို့သိမ်းမှုတိုက်ပွဲတွေဖြစ်ပေါ်လာပါတယ်။တမ္မာဆယ်ခုစစ်စင်ရေးကုကဲမှုဌာနချုပ်20နဲ့ဖွဲ့စည်းထားတဲ့စစ်ကောင်စီတပ်အင်အားဟာသုံးပုံနှစ်ပုံယိုယွင်းပြုံးတီးသွားတဲ့အတွက်တော်လိုင်းရဲ့ဘက်ကစစ်အခြေအနေဖန်တီးတိုင်စွမ်းရှိနေပြီလို့ NUG ကာကွယ်ရေးဝန်ကြီးက3နှစ်ပြည့်အစီရင်ခံစာမှာဖော်ပြပါတယ်။တော်လိုင်းရဲ့မှာလိုအပ်နေတဲ့လက်နက်ခဲယမ်းကိုပြည်သူအလုံးဝေးထောက်ပံ့ဝင်နဲ့ဝေယူလာရှိသလိုမဟာမိတ်တိုင်းရင်းသားတပ်တွေကကူညီတာလည်းရှိတယ်လို့ဆိုပါတယ်။တော်လိုင်းရဲ့ဘက်မှာလက်နက်ကြီးတွေမရှိတာဟာအားနည်းချက်ဖြစ်နေတာမို့ဒီလိုအပ်ချက်ကိုဖြည့်ဆည်းနိုင်မှုကြိုးပမ်းနေတယ်လို့ဆိုပါတယ်။ဒါကြောင့်ခရိုင်ထုတ်လုပ်ရေးစခန်းတွေမှာလက်နက်ကြီးနဲ့ဘုံဒီထုတ်လုပ်တဲ့စီမံချက်တွေရှိနေတာလို့ဆိုပါတယ်။ဒရုန်းနဲ့ဘုံကျဲမှုဟာလက်နက်ကြီးကိုအစားထိုးနိုင်တဲ့အခြေအနေရောက်လာတဲ့အတွက်ဒရုန်းလေယာဉ်သုံးဆွဲမှုစွမ်းရည်ကိုမြင့်တင်ဖို့ဒေါ်လာရင်းအဖွဲ့တွေကြိုးပမ်းနေကြပါတယ်။ဒီစီမံချက်အတွက်ရရှိတဲ့ရန်ပုံငွေကိုမဟာမိတ်တိုင်းရင်းသားအဖွဲ့တွေနဲ့မျှဝေသုံးဆွဲတယ်လို့ဥယျာဉ်မှုရဲ့သုံးနှစ်အစီရင်ခံစာမှာဖော်ပြပါတယ်။စက်တွေရေးတပ်အင်ဂျင်နီယာတပ်မော်တော်ယာဉ်တပ်စတာတွေကိုလည်းဖွဲ့စည်းတည်ထောင်နေတယ်လို့ဆိုပါတယ်။ဒါပေမဲ့စစ်ကောင်စီလက်ထက်မှာစစ်မှုမထမ်းလို့တဲ့လူငယ်တွေတော်လှန်ရေးတပ်ဖွဲ့တွေစီကိုအများအပြားဝင်ရောက်လာတဲ့အတွက် သူတို့ကိုလက်နဲ့တတ်ဆင်မှုပြဿနာဖြစ်လာတယ်လို့ဆိုပါတယ်။အထူးသဖြင့်စကိုင်းနဲ့မကွေးတိုင်းမှာအုံနောက်ချောက်စရာဖြစ်လာပါတယ်။ NUG လက်အောင်ခံတပ်တွေကိုတောင်းလက်နဲ့ခေယံပူလုံအောင်မနှဲကြိုးစားနေရချိန်မှာတတ်သေးဝင်လာသူတိုင်းကိုလက်နဲ့မပေးနိုင်ဘူးလို့မေလ24ရက်နေ့ထုတ်မေလအတန်းဆောင်းပါးမှာဖော်ပြပါတယ်။လက်နဲ့တက်စင်တာနဲ့ရိတ်ခါရှာရမှာအရင်ကတည်းကအခက်အခဲရှိခဲ့တယ်လို့ဆိုပါတယ်တပ်သားအင်အားများလာပြီးမဲ့လက်နဲ့အင်အားမလုံလောက်ရင်တိုက်ပွဲမတိုက်နိုင်ဘူးလို့ဆိုပါတယ်ရန်သူလက်နဲ့ကိုယ်လက်နဲ့ဆိုပြီးမဲ့လက်နဲ့ခင်ရသိသိရမိတဲ့နေရာဟာတိုင်းရင်းသားတပ်ဖွဲ့တွေကြီးစိုးတဲ့ဒေသဖြစ်ပါတယ်ဒါကြောင့်တိုင်းရင်းသားအဖွဲ့ကြောတော့နောက်ခါမရှိတဲ့အညာဒေသဟာတပ်သားတွေကိုလက်နဲ့တတ်ဆင်ဖို့ကိစ္စဟာစိတ်ခေါမှုကြီးဖြစ်နေပါတယ် NUG ရဲ့ကွက်ပြင်းနေနီးဗျူဟာမှာလက်နဲ့ဖူလုံရင်းဟာအရေးကြီးတဲ့အခန်းကပါဝင်ပါတယ်တန်အားပလောင်တက်ကသူ့ဖွဲ့လေ့ကျင့်ထားတဲ့မန္တလေး PDF အင်အားတထောင်လောက်ရှိနိုင်ပေမဲ့စစ်လက်နဲ့ပစ္စည်းကိုမိမိပါသာပြင်းတင်းထားရပုံရတယ်လို့လေ့လာတူကဆိုပါတယ်။အပြင်းညုံနဲ့ကလောင်စစ်စင်ရေးကိုဆင်နွှဲနေပါတယ်။ဒါပေမဲ့ကလောင်စစ်စင်ရေးကိုတန်အန်းတန်းနဲ့ပူပေါင်းဖော်ဆောင်တာကြောင့် TNLAS စိုးမိုးနေမီတိုးချဲ့ရေးအစီအစဉ်ရဲ့အစိပ်အပိုင်းတစ်ခုလည်းဖြစ်နိုင်တယ်လို့သုံးသပ်သူတွေရှိနေကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။
မြန်မာပြည်တွင်းစစ်အခြေအနေဟာစစ်လက်နက်ပစ္စည်းအင်အားအပေါ်မှာလည်းအများကြီးမူတည်နိုင်တဲ့အကြောင်းဦးအောင်ခင်ကတုံ့တက်တင်ဆက်ခဲ့တာပါ။ဦးအောင်ခင်ရဲ့အပတ်စဉ်တင်ဆက်နေတဲ့မြန်မာရေးတုံ့တက်ချက်ကိုတော့ကြာတာရင်းညနဲ့တောက်ကြမနက်ခင်ရေဒီယိုအစီအစဉ်တွေမှာနားဆင်လို့ရပါတယ်။အခုဆက်ပြီးတော့ဒီနောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ကျန်းမာရေးကဏ္ဍကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာမိုးရင်းဝင်လာတဲ့အချိန်သွေးလွန်တုတ်ကွေးဖြစ်တာတချို့စတွေ့လာနေရပြီးတော့အသက်အန္တရာယ်ရှိတဲ့အဆင့်ပါဖြစ်လာနေတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးပါတယ်။ဒီလိုအသက်အန္တရာယ်ရှိတဲ့အဆင့်ကနေကာကွယ်နိုင်ရေးဘာတွေကြိုသိထားသင့်ပါလဲဒီအကြောင်းကလေးအထုကုနဲ့စေတက္ကသိုလ်တက်ကလေးချမ်းမာရေးပညာဌာနအငိမ့်စားဌာနမှူးပါမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းထားပါရဲ့ရှင
်ဟုတ်ကဲ့ကလေးအထုကုနဲ့အငိမ့်စားပါမောက္ခဆရာဝန်ကြီးဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအခုမိုးရသီတွေရောက်လာပြီဆိုတော့ဆရာကြီးဒီအသက်အန္တရာယ်ရှိတဲ့သွေးလွန်တုတ်ကွေးတချို့တခြားပြန်ဖြစ်တာများလာတတ်တာမှာဒီဖြစ်တာကိုစောစောတိစောစောထိရောက်တဲ့ကုသမှုခံယူရင်တော့ဒီအသက်မဆုံးရှုံးအောင်လဲကာကွယ်နိုင်တာကအရေးကြီးတာမို့လို့ဆရာကြီးဒီရောဂါအတွက်ကြိုတင်ပြင်ဆင်ကြဖို့ဘာကနေစပြီးတော့ရှင်းပြကြလဲဆရာကြီ
းဟုတ်ကဲ့ဟိုသွေးလွန်တုတ်ကွေးကတော့ဒီရာသီမှာအနည်းနဲ့များဖြစ်တယ်ပေါ့နော်အနည်းနဲ့တနည်းဖြစ်ပွားတော့မတူဘူးကျွန်တော်လည်းခုတော့တချို့ကလေးတွေစတွေ့နေပါပြီဖြစ်တဲ့ကလေးပေါ့အများကြီးတော့မဟုတ်သေးပါဘူးအဲ့ဒီကတချို့လည်းသွေးလန်းတဲ့အဆင့်ကိုရောက်တယ်ပေါ့နော်ခုချိန်ထိတော့အောင်မြင်မြင်ကုသနိုင်ပါတယ်ဒါပေမဲ့ကုသမှုအောင်မြင်ဖို့ဆိုတာလည်းသွေးလန်းတုတ်ကွေးဖြစ်ကြောင်းစောစီးသိဖို့လိုတယ်ဆေးုံတင်းတဲ့လူတွေတင်နာဖို့လိုတယ်အချိန်နဲ့အမျှပေါ့နော်လိုအပ်တဲ့ကုသမှုတွေပြီးနိုင်ဖို့လိုပါ
ဟုတ်ကဲ့ဆရာအဲ့တော့စောစောသိဖို့အတွက်ဆရာကြီးအဓိကဘယ်လိုလက္ခဏာတွေကိုစောင့်ကြည့်ဖို့လိုမလဲဆရာ
ကျွန်မကျမကြီးဖွဲ့ကသတ်မှတ်ထားတဲ့အချက်ရှိပါ probable dengue ပေါ့နော်သွေးလွန်တုတ်ကွေးဖြစ်နိုင်တယ်ကိုသတ်မှတ်ခြင်းပေါ့အဲ့ထက်မှဖျားတာပါပါတယ်ဖျားပြီးတော့ဒီသွေးလွန်တုတ်ကွေးဖြစ်ပေါ်နိုင်တော့နေရာတွင်နေခြင်းဆိုတာပါတယ်ပေါ့နော်အဲ့တော့အဲ့ထက်ကတော့ကျွန်တော်စီမှာထည့်ပြီးတော့စဉ်းစားစရာကိုမလိုဘူးဘာလို့ဆိုဗမာတပြည်လုံးကတော့သွေးလွန်တုတ်ကွေးဖြစ်နိုင်တဲ့နေရာလို့ဖြစ်နေပါတယ်အဲ့တော့ဖျားတာနဲ့နောက်တစ်နှစ်ချက်ပေါ့နော်ရှင်ဒါဒီသွေးလွန်တုတ်ကွေးဖြစ်နိုင်ခြေရှိသောယောဂါပေါ့နော် probable dengue သွေးလွန်တုတ်ကွေးဖြစ်နိုင်တယ်လို့သတ်မှတ်ပါတယ်အဲ့တော့ဒီပြင်ချက်နှစ်ချက်ဆိုတာဒီအများကြီးတွေပေါ့နော်ချက်ခုနှစ်ချက်တည်းကနေနှစ်ချက်ပေါ့နော
်ဟုတ်ကဲ့ဆရာအဲ့ဒီခုနှစ်ချက်ကိုစပြောပြပေးပါလားဆရာကြီ
းအော်အရင်ပေါ့အဲ့ဒါလည်းကျွန်တော်တို့ကဖျားရင်တော်တော်များများတွေ့တာနံပါတ်နှစ်ကတော့အရေပြောင်းမှပိန်ထွက်ခြင်းပေါ့နော်ဒီအနီးဘေးလေးတွေထွက်တတ်တဲ့အပိန်ကမ္ဘောလေးပတ်ဒီကျေလို့ခေါ်တဲ့အနီးစည်ထွက်တယ်ပေါ့လေဒါပေမဲ့ဟိုရိုးရိုးပိန်လည်းထွက်နိုင်တယ်ပေါ့နော်နံပါတ်3ကကိုလက်ကိုက်ခဲ့ခြင်းနံပါတ်4ကတော့ကျွန်တော်တို့ကသွေးပေါင်ချိန်တိုင်းကရိယာနဲ့စမ်းသပ်တဲ့အခါမှာတဲ့နော် positive ဖြစ်တယ် positive ဖြစ်တယ်ဆိုတာဒီသွေးပေါင်ချိန်တိုင်းကရိယာနဲ့အဲ့လိုသွေးလွန်တုတ်ကွေးသံရဖြစ်တဲ့ကလေးတွေမှာဆိုစမ်းပါတယ်အဲ့တော့သူ့ရဲ့သွေးချိန်ကိုတိုင်းရောတိုင်းပြီးတော့သွေးချိန်အပေါ်သွေးနဲ့အောက်သွေးကြားမှာဒီ လက်ကိုပတ်ထားတဲ့အိတ်ကိုဘာလို့ဆိုလို့လဲပရက်ရှာကိုတင်ထားလိုက်တယ်ပေါ်စင်းတဲ့အောက်ကြီးချမှာအဲ့လိုတင်ထားခြင်းအပြင်အောက်ကလက်တွေကနည်းနည်းပြားလာပြီးတော့5မိနစ်ထားပြီးတော့မှပြန်လွှတ်လိုက်တဲ့အခါအဲ့ဒီ positive ဖြစ်တယ်ဆိုတာကဒီမီးစက်ကလေးတွေပေါ်တော့ဘာလို့ပေါ်တာလဲဟိုအပေါ်အများဆုံးနေရာမှာကျွန်တော်ကတလက်မပတ်လေ square လေးဆွဲပါတယ်အဲ့မှာဆက်စပ်တဲ့ပုံများရင်ကျွန်တော်တို့ positive ဖြစ်တယ်လို့သတ်မှတ်တယ်ပေါ့နော်။တချို့ကလည်း70တဲ့ပုံများမှလို့သတ်မှတ်တယ်။ဒါပေမဲ့ကျွန်တော်တို့ကတော့နည်းနည်းလေးပို့ပြီးတော့ဟိုသတိထားမရအောင်ဆက်စပ်တဲ့ပုံတွေဆိုတော့ကျွန်းလွန်းတုတ်ကေဖြစ်နိုင်တယ်လို့သတ်မှတ်ထားလိုက်ပါ
။ Okay နောက်အချက်တွေရောဆရာကြီး
။နံပါတ်5ကတော့ဒီကျွန်တော်တို့သွေးလွန်းတုတ်ကေလို့သံတရားဖြစ်တဲ့ကလေးတွေမှာသွေးဖောက်ဆစ်ကြည့်လို့ရတယ်ပေါ့နော်။ဒါကတော့သွေးဖောက်ဆစ်လို့ရတဲ့နေရာမှာဆိုလို့ရှိရင်ပေါ့နော်။အဲ့လိုဆစ်ကြည့်လိုက်ရင်သွေးယူနေနေနံပါတ်6ကတော့ဘယ်လိုလဲဆိုအန္တရာယ်လက္ခဏာတခုခုရှိချင်ပါတော့အဲ့ဒါတော့ကျွန်တော်နောက်ပြောပါမယ်အန္တရာယ်လက္ခဏာဆိုပါလေနံပါတ်9ကတော့ကောင်းတွင်းရှာရင်ကော်ဖီနဲ့ရောင်အန္တရာယ်ပေါ့နော်ဆိုတော့ခုနရေပြားမှုပဲနဲ့ဒီတွန်းအသနုတွေရှိတဲ့နေရာကောင်းတွင်းရှာနေအစာရင်နေရာနေတော့အစာရင်နေရာနေတော့သွေးယူတာအန်ဒလိုင်းကော်ဖီနဲ့ရောင်လေးဖြစ်တယ်အဲ့တော့ဒီအချက်တွေပေါ့နော်ကြားတာတွေရတယ်တော့အဲ့ဒီခုနှစ်ချက်တည်းရလက်ချက်ရှိလို့ရှိရင်ကျွန်တော်တို့က probable degree ပေါ့နော်ဆိုတော့သေလွန်းတုတ်ကေဖြစ်နိုင်ခြေရှိလို့သတ်မှတ်ပါတယ်အဲ့တော့ဒီချက်တွေကိုပြန်ကြည့်ရင်ဖြားပြီးအာနာလည်းတော်တော်တွေ့များတယ်ကိုလက်ကြိုက်တာလည်းတော်တော်တွေ့များတယ်အပိန်ထွက်တာလည်းတော်တော်တွေ့များပါတယ်အဲ့တော့ဒီချက်တွေကိုကျွန်တော်မြင်စဉ်းစားပါတယ်အဲ့ဒီလက်မှာစမ်းသပ်လို့ positive မဖြစ်ပြန်ဘဲနဲ့လည်းသေလွန်းတုတ်ကေဖြစ်နိုင်တယ်ဆိုတာသတိထားဖို့လိုပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီဖြစ်နိုင်ခြေရှိတယ်ဆိုတာနဲ့ဒီကြည့်နေတဲ့သူနဲ့စပြဖို့လိုတာပေါ့ဆရာနော်
။ဟုတ်ကဲ့အဲ့လိုပြန်နိုင်ရင်ရှိလို့ရှင်တော့တကယ်ပြန်နေတဲ့ဆရာဝန်နဲ့ရောက်ဖို့ကောင်းပါလေ။ဟိုဆရာဝန်လည်းလက်လမ်းမိတဲ့နေရာပေါ့နော်။ပြန်နိုင်ရင်လည်းကလေးတစ်ခုဆရာဝန်နဲ့ပြဆင်းတယ်တမလို့ကလေးတစ်ခုဆရာဝန်မရှိလေ။ရိုးရိုးဆရာဝန်ပေါ့ပြလို့ရပါတယ်။အဲ့လိုပြန်နိုင်ရင်ရှင်တော့ကျွန်တော်တို့ကသွေးပိုင်ပေါက်စစ်လို့ရရင်စစ်မယ်။ဘုံမို့လည်းအနည်းဆုံးတစ်နေ့ကိုတစ်ခါပြန်ကြည့်ဖို့လိုပါတ
ယ်။ဟုတ်ကဲ့ဆရာကြီး။အဲ့တော့ဒီနေရာမှာဆရာကုဏကပြောတဲ့ဒီပြင်းထန်တဲ့လက္ခဏာပေါ့နော်အဲ့ဒီရရှိတဲ့လက္ခဏာရှိလာပြီဆိုတော့ဒါမဖြစ်မနေဆေးရုံသွားရမှာပေါ့ဆရာနော
်ဟုတ်ပါတယ်အဲ့လို probable dengue ပေါ့နော်ဖြစ်နိုင်ရရှိတဲ့သွေးလွန်းတုတ်ကွေးဖြစ်တဲ့လူနာတွေမှာအနေလက္ခဏာရှိပြီဆိုတော့ဆေးရုံတင်ထားတင်ပါတယ်ဆေးရုံကလည်း24နာရီပေါ့နော်ဆရာဝန်ကမပြတ်ဆောင်ကြည့်နိုင်တဲ့ဆေးရုံမှာပို့ကောင်းပါ
ဟုတ်ကဲ့ဆရာအဲ့တော့အဲ့ဒီလက္ခဏာတွေပြောပြပေးပါလားဆရာဘာလို့လဲဆိုတော့ခုနကဖြစ်နိုင်ခြေတယ်မှာလည်းသူကတစ်ချက်ပါနေတော့လေ
ဟုတ်ပါတယ်အဲ့တော့အနေလက္ခဏာတွေကခုနဖြစ်နိုင်ရည်ချည်တဲ့ဒွလွန်တကွေရောကဆိုခုနအချက်လက်တွေရှိတယ်ပေါ့ဗျာဒါပေမဲ့ဒီအချက်လက်တွေတဲ့ကိုပို့ပြီးတော့ခြုံငုံပြီးပြောလို့ရှိရင်လည်းလည်းပြောမယ်ဆိုတော့ဖျားကြည့်ပြီးတော့ဒီဒွလွန်တကွေဖြစ်နိုင်တဲ့နေရာဒီမှာအဖျားကြည့်ပြီးတော့မလန်းဆန်းရင်မှိန်ရင်အစားအသောက်ပြည့်ရင်ဒါဖြစ်နိုင်တယ်လို့ယူဆတာအကောင်းဆုံးပါပဲနော်အဲ့တော့ဒါကတော့အလွယ်မှတ်တဲ့နည်းပေါ့အဲ့တော့ဒွလွန်တကွေခုနဖြစ်နိုင်ရည်ရှိတဲ့လူနာမှာနော်အနေလက္ခဏာရှိရင်တော့ဆေးရုံတင်ရတော့မယ်အဲ့ဒါရဲ့ပါလဲဆိုနံပါတ်1ကဘိုင်းနာခြင်းသို့မဟုတ်ဖိကြည့်ရောဆရာဝန်တန်းကြည့်လို့ရှိရင် tenderness လို့ခေါ်တော့ပေါ့နော်ဖိလိုက်ရင်နားတယ်။နောက်နံပါတ်2ကဇက်တိုက်အံတယ်ပေါ့နော်ခုနအညင်ကတော့ဖြစ်နိုင်ချိန်မှာသွားပါသွားတယ်ဒါပေမဲ့ဇက်တိုက်အံရင်တော့ဒါအနေလက္ခဏာဖြစ်နေပြီ။နံပါတ်3ကတော့ဒါကတော့ဆရာဝန်စမ်းကြည့်မှသို့မဟုတ် ultrasound လို့ဓာတ်မှန်လို့ရိုက်ကြည့်မှသိမယ်ဟာပေါ့နော်။အဆုတ်တို့နှလုံးတို့ဝမ်းပိုက်တို့ပတ်ဝန်းကျင်မှာအရေးစုခြင်းပေါ့။နံပါတ်4ကတော့ပင်ခြင်းသို့မဟုတ်ရောင်ရမ်းဖြစ်ခြင်းအဲ့ဒါလည်းသွေးလမ်းနဲ့လက္ခဏာဖြစ်ခြင်းဖြစ်ပါတယ်။နံပါတ်5ကတော့ဆရာဝန်စမ်းကြည့်မှသိမယ်ဟာပေါ့နော်။အသေး2စင်တီမီတာတဲ့ပိုကြီးတယ်ပေါ့နော်။နံပါတ်6ကတော့ဒီကျွန်တော်တို့သွေးဖြူပူ blood count လို့ခေါ်တယ်။ blood for CP လို့လည်းခေါ်ပါတယ်။အဲဒီသွေးဖြူတို့သွေးနေယူတို့နေတိုင်းပြန်တိုင်းကြည့်လိုက်ရင်သွေးဖြူကတဖြည်းဖြည်းကျလာတယ်။သွေးပြင်နှုံးလို့ခေါ်တဲ့ PCB ပေါ့နော်။ hematocrit လို့လည်းခေါ်တယ် HCT လို့လည်းခေါ်တယ်။အဲ့ဒါတဖြည်းဖြည်းတက်လာတယ်နော်။ဒါဆိုရင်အနိယလက္ခဏာတွေပါအဲ့တော့ဒီအနိယလက္ခဏာရှိရင်တော့ဆေးရုံကိုတင်ထားရမယ်အနိယလက္ခဏာနဲ့ခုနအပေါ်ကအချက်တစ်ချက်ရှိရင်လည်းဖျားရင်ဒါသွလွန်းတုတ်ကွေးလို့သတ်မှတ်ပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
အခုလိုမိုးရသည်မှာအဖြစ်များတဲ့သွေးလွန်းတုတ်ကွေးသတိပြုစရာတချို့ကိုကိုဝင်းမင်းကကျမ်းမာရေးစီစဉ်မှတင်ဆက်ခဲ့တာပါမကြာခင်မှာတော့နောက်ထပ်ဖက်ဆင်ကဏ္ဍတစ်ခုဖြစ်တဲ့တိုင်းရင်းသားလွာအစီအစဉ်ကိုလည်းထုတ်လွှင့်ပေးမှာမူစောင့်မျှော်နားဆင်ကြပါဦးရှင
် VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့တာမင်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာဖိပြည့်စီကျွန်ပါတယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
ဆိုလာ28ရဲ့တောက်ကြမနက်ခင်း VOA Radio အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ကျမတို့ရဲ့အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်9နာရီတိဆက်ပြီးတော့ထုတ်လွှင့်ပေးမှာပါအခုတစ်ခါကတော့တိုင်းရင်းသတင်းတော်အစီအစဉ်ကိုတင်ဆက်ပေးပါမယ်။တိုင်းရင်းဒေသသတင်းတောက်တွေကဒီတိုင်းရင်းသားဒေသတွေကနောက်ဆုံးအခြေအနေတွေကိုစူးစီးပြီးတော့ပုံမှန်တင်ဆက်ပေးနေတာပါရှင
်။အပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းတော်ကကြေဆိုပါတယ်။မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်ကျမအမီပါ။နေဆက်ဒေတာတိုင်းသားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောကမှာနားဆင်ရမှာတွေကတော့ရခိုင်ပြည်တန်တွဲအခြေဆိုင်စစ်ကောင်စီရဲ့တရင်နှင်းရင်ကိုအေအေကတပြိုင်နက်တည်းတိုက်ခိုက်နေလို့နှစ်ဖက်ကြားတိုက်ပွဲတွေပြင်းထန်နေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနောင်ချူကြောက်မဲတီဘောနဲ့မန္တလေးတိုင်းဒေသကမိုးကုတ်မိုးမိတ်မြို့တွေမှာတပြိုင်နက်တည်းတိုက်ပွဲတွေဖြစ်ပွားနေပြီးအရသာထိခိုက်သေးဆုံးမှုတွေလည်းရှိနေပါတယ်။သတင်းလွှာတွေထဲမှာတော့အိန္ဒိယနိုင်ငံမဏိပူပြည်နယ်အင်ဖာအချင်းထောင်ဒေသကမြန်မာနိုင်ငံသားတွေအစာငတ်ခံဆန္ဒပြမှုလုပ်နေတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိနေပါတယ်။
ကျမကနန်းဟော်မရှင်တရင်တွေကိုကိုရောဘနဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်တန်တွဲအခြေဆိုင်စစ်ကောင်စီတိုက်ရင်နှရင်ကိုအာရခတတ်တော်အေအေကတပြိုင်နက်တည်းတိုက်ခိုက်နေလို့နဘက်ကြားတိုက်ပွဲဆက်လက်ပြင်းထန်နေပါတယ်ဇွန်လ26ရက်နေ့မှာခလာရငါငါတိုက်ရင်ကိုအေအေကတိုက်ခိုက်နေပြီးစစ်တပ်ဖက်ကလည်းကြီးရည်လီပူပေါင်းကအပြင်းထန်ခုခံနေလို့ငပလီကမ်းခြေတလျှောက်တိုက်ပွဲတွေပြင်းထန်နေတယ်လို့ရဲခန့်တယောက်ကပြောပါတယ်ငပလီမြို့ရှိစစ်ကောင်စီတပ်ဆွဲထားတဲ့တန်တွဲလီစိတ်ခမရ966တိုက်ရင်တို့ကိုအေအေကတင်ပိုက်နိုင်ပြီလို့သတင်းတွေလည်းထွက်ပေါ်နေပါတယ်။တန်တွဲမြို့နယ်တက်မှာတော့စစ်ကောင်စီရဲ့ခမရ966ခလာရ99နဲ့မောင်ရွှေလေးရီတပ်တို့အခြေစိုက်ထားတာဖြစ်ပါတယ်
ရှမ်းပြည်မြောက်ပိုင်းနောင်ချူကျောက်မဲတီပေါ်နဲ့မန္တလေးတိုင်းထက်ကမိုးကုတ်မိုးမိတ်မြို့တွေမှာတပြိုင်နက်တိုက်ပွဲတွေဖြစ်ပွားနေပြီးရက်သားသေဆုံးမှုတွေလည်းရှိလာပါတယ်။ဇွန်လ25ရက်နေ့ကနေ26ရက်နေ့အထိစစ်ကောင်စီတပ်နဲ့တအန်းတီရနယ်လေပူပေါင်းတပ်တို့ကြားပစ်ခတ်မှုဖြစ်ပွားခဲ့တာဖြစ်ပါတယ်။နောင်ချူမြို့မှာချူခမ်းဖုံးကြီးကျောင်းပေါ်လက်နက်ကြီးကျလို့တန်ကားတော်တပါးထိမှန်တန်ရာရခဲ့ပါတယ်။နရက်ဆက်တိုက်ကျောက်မဲမြို့ထဲမှာလည်းလက်နက်ကြီးတွေကျရောက်ပောက်ကွဲခဲ့လို့ရွာသား6ယောက်သေဆုံး10ယောက်ကျော်တန်ရာရရှိခဲ့ပါတယ်ဒီပေါ်မျိုးဖက်မှာတော့ဒီပေါ်နဲ့ကိုးမိုင်လမ်းခွဲကြားမှာရှိတဲ့ဆွတ်လန်းတရာလက်နက်ကြီးထိမှန်ပြီးကျူးပြတ်သွားပါတယ်ဟိုင်ကင်သဘောတူညီမှုကိုစစ်တပ်ဘက်ကဖောက်ဖျက်ခဲ့လို့အခုလိုတိုက်ပွဲတွေပြန်ဖြစ်လာတာလို့ TNL ဘက်ကပြောဆိုထားပါတယ်
ကချင်ပြည်နယ်ဖားကတ်မြို့နယ်စိတ်မူဆိုင်တောင်မှာဗုဒ္ဓဟူးနေ့မနက်ကလက်နက်ကြီးကြီးကြားရောက်ပောက်ကွဲပြီးအရသား၄ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပြီးတရားပွဲချင်းပြီးသေဆုံးသွားပါတယ်။စစ်တပ်ကုန်းကနေပြစ်လိုက်တဲ့လက်နက်ကြီးကြီးကစိတ်မူရွာထဲမှာရှိတဲ့နေအိမ်နဲ့အိမ်နားကလက်ပည့်ရီဆိုင်ရွှေပရင်ဆိုင်တွေနားမှာကြားရောက်ပောက်ကွဲခဲ့တာလို့ဒေသခံတယောက်ကပြောပါတယ်။ရွှေပရင်တဲမှာရှိနေတဲ့အရသားတွေကြီးထိမှန်ခဲ့ပြီးတယောက်ကတော့သေဆုံးသွားတယ်လို့ဆိုပါတယ်။
ချင်းပြည်မြောက်ပိုင်းတိတိန်မြို့နယ်ကလေးတိတိန်ကာလမပေါ်ကတိုင်ငင်းရွာကိုရွာလုံးကျွတ်နေပါစစ်ကောင်စီတပ်ကမီးရှို့ခဲ့ပြီးချင်းကကွယ်တပ်ဖွဲ့တွေနဲ့လည်းတိုက်ပွဲတွေဆက်ဖြစ်နေပါတယ်စစ်တပ်ကတိုင်ငင်းတပ်စခန်းကိုပြန်လည်ထိန်းချုပ်နိုင်ဖို့ကလေးမြို့နယ်တိတိန်မြို့ကနေစစ်ကြောင်းထိုးဝင်ရောက်လာခဲ့ပြီးနောက်ဇွန်လ20ရက်နေ့ညနေပိုင်းကစလို့ချင်းကကွယ်ပူပေါင်းတပ်ဖွဲ့တွေနဲ့ပစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့ပါတယ်အဲဒီနောက်တိုင်ငင်းရွာကလူနေအိမ်တွေကိုမီးရှို့ခဲ့တာလို့ CDF CDM စီရင်တပ်ဖွဲ့တာဝန်ရှိသူကပြောပါတယ်ရွာဟာစကိုင်းတိုင်းကလေးမြို့ကနေချင်းပြည်မြောက်ပိုင်းနဲ့အိန္ဒိယမြန်မာနယ်စပ်ကိုဆက်သွယ်တဲ့လမ်းကြောင်းပေါ်မှာတည်ရှိတဲ့စီရီစီးပွားရေးအရာရေးပါတဲ့နေရာပဲဖြစ်ပါတယ်
တနင်္လာရီတိုင်းတဝဲခရိုင်မွန်ပြည်တပ်ပါတီထိန်းချုပ်နယ်မြေထဲကနေထွက်ပြေးနေရတဲ့မွန်စစ်ပေးဆောင်တွေဟာတောတောင်တွေထမ်းမှာတပတ်ကျော်ကြာရှိလာပြီးဖြစ်ပြီးစားနပ်ရိက္ခာတွေပြက်ခါနေပြီလို့ပြောပါရတယ်။တနင်္လာရီတိုင်းဒေသကြီးကလိန်အောင်မြို့နယ်ထဲကမွန်ပြည်တပ်ပါတီထိန်းချုပ်နယ်မြေတဲကိုစစ်ကောင်စီစစ်ကြောင်းတွေအင်အားအလုံးရင်းနဲ့ဝေရောက်လာလို့မြောက်ချောနယ်မရော့ချိုင်းရွာအပါအဝင်ရွာပေါင်း9ရွာကပြည်သူတွေထိုင်းနယ်စပ်ဘက်ကိုတောလမ်းကနေခက်ခက်ခဲခဲထွက်ပြေးလာကြပါတယ်။သူတို့တွေဟာတောတောင်ထဲမှာဖြစ်တယ်လို့နေနေကြရပြီးကေဆယ်ကြီးအဖွဲ့ရင်းနဲ့လည်းအဆက်တွယ်မရကြသေးဘူးလို့ထိုင်းနယ်ဆက်ကိုရောက်ရှိလာတဲ့စစ်ဘေးရှောင်မိသားစုဝင်တချို့ကပြောပါတယ်
က Granny B. Dimosu and now Changa, Yangchi U, Sishang Sakama, Sana Yakamayana, Chaula Shibilu, Sishang Sakanta when Kanga Piobare, a Yenega, Lucianry, a Pue Siriga, Layau Kungi, Rari, Shibimele, Natana Sele Kunin, Nisa Banga Sabi, Dini Tainti, a Kungi Rima Yaula, Robulu, Subare, Yangchi U, Sishang Sakama, in Tonsu, Chausakusu, Louis Susu Bang Nea Shizangaya, Shibare, Leshima Kungi B. a Puerica, Uja Dere Niarigo, Usa Piare, Chini.
မျိုးဖြစ်နေတာကြောင့်ဒီမော့ဆူအနောက်ချမ်းကဆက်ရှောင်းရီစီကိုအခုငီရောက်ရှိမှုရော့နေသွားတယ်လို့ဆိုပါတယ်အခုတော့သတင်းတွေကိုတင်ဆက်ပေးသွားမှာပါအိန္ဒိယနိုင်ငံမဏိပူပြည်နယ်အင်ဖာမြို့အကျဉ်းထောင်ထဲဖမ်းဆီးထိန်းသိမ်းခံထားတဲ့မြန်မာနိုင်ငံသားတွေဟာအစာငတ်ခံဆန္ဒပြမှုဖော်ဆောင်နေတာဆေးရတော်ရှိလာပြီဖြစ်ပြီးကျမကြီးထိခိုက်မှုတွေကြောင့်ဆေးရုံတင်ထားတဲ့သူတွေလည်းရှိလာနေပါ
်စစ်ကောင်စီလက်ထက်ပြန်မအပ်ဖို့နဲ့အ мян ဆုံးလွှတ်ပေးဖို့ဇွန်လ16ရက်နေ့ကစလို့လူငယ်28ယောက်ကထောင်တွင်းအစာငတ်ခံဆန္ဒပြမှုစတင်လုပ်ခဲ့ကြတာဖြစ်ပါတယ်။အဲဒီနောက်ထောင်အနာပိုင်တွေကအတံပုံရဘာကြည်စံတွေနဲ့ပြစ်ခတ်ဖြိုခွင်းခဲ့တာကြောင့်ထောင်တိုင်းကမြန်မာနိုင်ငံသား96ယောက်စလုံးကစာငတ်ခံဆန္ဒပြမှုမှာပါဝင်လာခဲ့ကြပါတယ်။အခုဆိုရင်10ရက်ကျော်ရှိလာပြီဖြစ်ပြီးဂျမားရဲ့ချင်းတွေစိုးရင်ရတဲ့သူတွေရှိလာတယ်လို့ India from Myanmar တီထောင်သူ slide တို့ခါကပြောပါတယ်
။ထောင်ကနေကျွေးတဲ့ထမင်းဟင်းတွေကိုလုံးဝမစားတော့ဘဲနဲ့နောက်ပြမစီဝကူတောင်းဟုတ်ကိုလက်မခံဘဲနဲ့စာနာဆပြခဲ့ကြတာပေါ့နော်။အခုအချိန်မှာကတော့ဒီအခြေကားလေးကြာလာပြီဆိုတော့တော်တော်လေးနားလည်မထူနိုင်တဲ့သူတွေလည်းရှိတယ်၃ယောက်ဆိုဈေးရုံတက်ဖို့အမရှိတော့လိုတဲ့ချိန်လေးရှိတယ်။နှိမ့်နိုင်တာလည်းမရှိသေးဘူး။နောက်ပြမဒီထောင်ထဲမှာစာနာပြနေတဲ့သူတွေကလည်းအတန်တိတ်စာနာပြရကနေကျိုးကျော်တာလေးတွေထေတာပေါ့
။စာငတ်ခံစာနာပြသူ99ယောက်ထဲ33ယောက်ကတော့ဇွန်လ20ရက်နေ့မှာရနာခဲ့ကြပြီးကျန်66ယောက်ကတော့ဒီနေ့ချိန်ထိဆက်စာနာပြနေကြတယ်လို့ဆိုပါတယ်။အဲ့ဒီထဲကအသက်50ကျော်အရွယ်အမျိုးသား2ယောက်ကျမကြီးချူတက်လာလို့ဇွန်လ22ရက်နေ့ကထောင်စီယုံမှာစီကူတမှုခံယူခဲ့ရပါတယ်။အစံကခံစားနာပြမှုကြောင့်ကျမ်းမာရေးထိခိုက်မှုရှိလာပြီးမဲ့ထောင်အာဏာပိုင်တွေကတဆုံတရာတုံ့ပြန်တာမျိုးမရှိဘူးလို့ slide တို့ခါကပြောပါတယ်
။စာနာခံစားနာပြတာနဲ့ဒုတိယရေးမြောက်မှာအတန်ပုံးနဲ့ရောဘတ်ကြီးစတဲ့တုံးတုံးမဖြိုခွင်းခံတာရှိတယ်။အခုနောက်ပိုင်းဆိုရင်တော့ဖြိုခွင်းတာတွေပါတယ်တော့မရှိဘူးတော့တော့ရှိသူရှိတဲ့အနေအထားနဲ့ပဲထောင်တော်ဝင်ရှိတဲ့သူတွေကလည်းသူတို့ကိုကျမ်းမာရေးချင်းနဲ့ကိုယ်လေးလာမယ်မေးဘူးဒီတိုင်းပြထားတဲ့အနေအထား
လက်ရှိ info မြို့အကျဉ်းထောင်မှာဖမ်းဆီးထိန်းသိမ်းခံရတဲ့မြန်မာနိုင်ငံသား159ယောက်ကြာရှိနေသေးပြီး69ယောက်ကအမျိုးသားတွေဖြစ်ကြပါတယ်အယောက်60ကတော့အမျိုးသမီးနဲ့ကလေးငယ်တွေလို့ဆိုပါတယ်ပြီးခဲ့တဲ့မေလနဲ့ဇွန်လ3ပိုင်းကတော့ info မြို့အကျဉ်းထောင်ထဲကမြန်မာနိုင်ငံသား89ယောက်ကိုမနီပူရအစိုးရကတမူမူရီနယ်စပ်ကတဆင့်နေရပြန်ပို့ခဲ့ပါတယ် India for Myanmar အပါအဝင်မြန်မာအရက်ဖက်ဖွဲ့စည်းတွေကလည်း info ထောင်ထဲကမတရားဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားတွေကိုအ мян ဆုံးပြန်လွှတ်ပေးဖို့အိန္ဒိယအစိုးရကိုမကြသေးခင်ကတောင်းဆိုထားကြပါရခင်ဗျာ
စစ်ကောင်စီကတနင်္သာရီတိုင်းရေဖြူမြို့နယ်နဲ့မွန်ပြည်နယ်ကိုဆက်သွယ်ထားတဲ့လမ်းမကြီးတစ်လျှောက်အင်အားအလုံးအရင်းနဲ့ဝင်လာလို့မွန်တော်လိုင်းရေးတပ်တွေနဲ့တိုက်ပွဲတွေဖြစ်ပွားနေပါတယ်ဒီကြောင်းကိုတော့ရမင်းကတင်ဆက်ထားပါတယ်
မွန်ပြည်တော်လိုင်းရေးတပ်ဖွဲ့ MSRF နဲ့မဟာမိတ်ပူးပေါင်းတပ်ဖွဲ့တွေထိန်းချုပ်ထားတဲ့ရေပြည်မြွနယ်နဲ့မွန်ပြည်နယ်ကိုအဓိကဆက်တွယ်ထားတဲ့အမှတ်ရှိကာလာမဂျီနာတဝိုက်ကရွာတွေထဲကိုစစ်တပ်ကဝင်ရောက်လာလို့ပြီးခဲ့တဲ့သတင်းဘက်ကစပြီးတိုက်ပွဲတွေဖြစ်ပွားနေတာပါစစ်ကောင်စီတပ်ဖွဲ့တွေအင်အားလုံးရင်းနဲ့ဝင်ရောက်လာပြီးတဲ့နောက်မှာတိုက်ပွဲတွေဖြစ်ပွားခဲ့တာလို့ MSRF ပြောခွင့်ရနိုင်နကားကခုလိုပြပါတယ်
ရန်သူဘက်ကစစ်ကြောင်းတွေအားလုံးပေါင်းဆိုလို့ရှိရင်တော့အဲ300ကျော်400လောက်ရှိတယ်။ကျွန်တော်တို့ရဲ့လှုပ်ရှားတဲ့ဒေသတခြားမှာသူတို့ဖိုက်စိတ်တိုက်ရှင်းလင်းလာနေရှိတယ်ပေါ့နော်။ရာဘူးရွာတွေကိုဝင်နေရန်သူဘက်ကစစ်ကြောင်းတခြားကကျွန်တော်တို့နဲ့ရင်ဆိုင်တိုက်ပွဲဖြစ်တယ်။တိုက်ပွဲဖြစ်တဲ့နေရာကိုမဟုတ်ဘဲနဲ့ဒီအနားမှာရှိတဲ့ဒီမြောက်ချောရွာကိုဒီစစ်ကောင်စီတရေတပ်တွေကပုံနဲ့၄ချိန်တိုင်တိုင်လာကျဲတယ်။အိမ်ချုပ်ပျက်စီးမိလုံတာတွေရှိတယ်။
ဇွန်လ16ရက်နေ့က MSRF မဟာမိတ်ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တို့ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ လက်ရှိမှာတော့ကလိန်အောင်မြို့မြောက်ဘက်ကနေမွန်ပြည်နယ်အစမလွဲတောင်ထိနဲ့ကာလာရှိဘက်ချမ်းကမွန်ပြည်တစ်ပါတီထိန်းချုပ်နေပြီ။ကင်းချောင်းဒေသအထိစစ်ကောင်စီရဲ့တိုင်ရင်သုံးရင်ကနယ်မြေစိုးမိုးမှုယူထားတယ်လို့စစ်ရေးကိစ္စရပ်ကိုစောင့်ကြည့်နေသူဦးဝင်းလှိုင်ကပြောပါတယ်။
တော်သူရဲ့အဓိကတာကရေးတော့ဝဲကလျောင်မြို့မြောက်ဘက်ချာနေပြည်သူမျိုးရတဲ့ဒီစစ်စေးတော်နေပြည်ရှင်းလေးတော်လေအဲ့ဒါသူတို့အဓိကယူပဲလို့ကျွန်တော်တို့တွက်လို့ရတယ်။ဘုန်းကြီးဝတီရေးသားတွေကအဲ့ဒီကလျောင်မြို့ကိုလည်းတံပေါင်းမြို့ပေါင်းဝင်ကျင်တဲ့ဟိုပြည်လည်းကမ်းခြေချီနေပြည်သူမျိုးတော်တွေကိုသူကယူလာတယ
်။အခုလိုစစ်ကောင်စီတပ်တွေအင်အားလုံးရင်းနဲ့စစ်ကြောင်းထိုးလာရတာဟာနေမြေပြန်လည်ထိန်းချုပ်နိုင်ရေးအပြင်တဝယ်ရည်နဲ့စိုက်ကန်စီမံကိန်းကိုရုရှားနိုင်ငံကကိုယ်စားလှယ်တွေလာရောက်ဖို့ရှိနေတယ်ဖြစ်တယ်လို့နိုင်နဂါကပြောပါတယ်
။ရေးတွေလမ်းမကြီးကိုပြန်လည်ထိန်းချုပ်ဖို့လို့ကျွန်တော်တို့ထင်တာပေါ့နော်။နောက်မှကျွန်တော်တို့သိတာကတဝယ်ရည်နဲ့စိုက်ကန်ကိုရုရှားဘက်ကကိုယ်စားလှယ်တွေလာရောက်ဖို့စီစဉ်ရှိတယ်။ဒီအတွက်ကြောင့်တို့ကနေမြေရှင်းလင်းရေးကိုအကြီးအကျယ်လုပ်နေတာလို့ပြောပါတယ်။အပြည်သူတွေကတော့အကုန်လုံးအိုအင်းဆုခွာပြီးတော့ပြေးကြတယ
် NCA ပြည်ရောက်စာချုပ်လက်မှတ်ရေးထိုးထားတဲ့မွန်ပြည်တစ်ပါတီထိန်းချုပ်နေမြေထဲမှာစစ်တပ်ဘက်ကကျူးကျော်ဝင်ရောက်လာလို့အခုလိုတိုက်ပွဲတွေဖြစ်ပွားခဲ့ရတာလို့ဆိုကြပါဗျ။တိုက်ပွဲတဲ့အိမ်တွေမီးလောင်ရွာသားတွေထွက်ပြေးခဲ့ရတာနဲ့ပတ်သက်ပြီးကာယိုရန်ဒေတာစစ်ဌာနချုပ်တိုင်းမှုစီကိုမွန်ပြည်တစ်ပါတီဗဟိုကကောက်ွက်စာတစောင်ရေးသားပေးပို့ထားတယ်လို့ဆိုပါတယ်ရှင်
။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။ရခိုင်ပြည်တန်တွဲအခြေဆိုင်စစ်ကောင်စီတိုက်ရင်နှရင်ကိုအေးအေးကတပြိုင်နက်တည်းတိုက်ခိုက်နေလို့နှစ်ဖက်ကြားတိုက်ပွဲပြင်းထန်နေပါတယ်။ရှမ်းပြည်မြောက်ပိုင်းနောင်ချိုကြောက်မဲတီဘောနဲ့မန္တလေးတိုင်းထက်ကမိုးကုတ်မိုးမိတ်မြို့တွေမှာတပြိုင်နက်တည်းတိုက်ပွဲဖြစ်ပွားနေပြီးအရသာတိုက်ဆုံမှုတွေရှိနေပါတယ
်။သရရှင်တွေခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းနာသတင်းတော့တွေကလည်းအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းတော့ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမအမြီပ
ါ။နေဆက်ဒေတာတိုင်းရင်သတင်းတော့တွေပုံမှန်စူးစီးတင်ဆက်ပေးနေတဲ့တိုင်းရင်သတင်းလောအစီအစဉ်ဖြစ်ပါတယ်ရှင်။ဒီစီစဉ်တဲ့သူ view ကထုတ်လွှင့်တဲ့ပတ်စင်ကဏ္ဍတွေနောက်ဆုံးရသတင်းနဲ့သတင်းဆောင်မတွေကို view website လိပ်စာ bamis.voanews.com အပြင် view မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်နက်တည်းနှာစင်ကြည့်ရှုလို့ရတယ်လို့ပဲသတင်းနဲ့သတင်းဆောင်မတွေကိုတော့စာသားနဲ့လည်းဖော်ပြပေးထားပါတယ် view review စီစဉ်တွေကိုတော့ရုပ်သံဖြစ်နဲ့လည်းတင်ဆက်ပေးနေပါတယ်ရှင်အခုဆက်ပြီးတော့သတင်းချင်းချုပ်ကိုပြောပြပေးပါမယ်အမေရိကန်ပြည်ထောင်စုမှာနိုဝင်ဘာသမ္မတရွေးကောက်ပွဲအတွက်ဒီမိုကရက်တစ်ပါတီကသမ္မတဂျိုးဘိုင်ဒန်နဲ့ရီပက်ဘလီကန်ပါတီဘက်ကသမ္မတဟောင်းဒေါ်နယ်ထရမ့်တို့မကြခင်အချိန်ပိုင်းအတွင်းမှာပဲပထမဆုံးအကြိမ်စကားစစ်ထိုးကြပါလိမ့်မယ်။ဂျော်ဂျီယာပြည်နယ်အတ္တလန်တာမြို့မှာကျင်းပတဲ့ဒီစကားစစ်ထိုးပွဲကို CNN သတင်းဌာနကစီစဉ်တာဖြစ်ပြီးတော့ CNN ဝိုင်းရင်သတင်းတောက်တွေဖြစ်ကြတဲ့ Jake Tapper နဲ့ Dana Bash တို့ကမော်ဒရေတာတွေအဖြစ်နဲ့မိခွန်းတွေကိုဦးဆောင်ပြီးကြားဝင်ဆွေးနွေးတာတွေကိုလုပ်သွားကြမှာပါ။လေးနှစ်တစ်ချိန်ကျင်းပလေးရှိတဲ့အမေရိကန်သမ္မတရွေးကောက်ပွဲရာသီမှာအစောဆုံးကျင်းပတဲ့စကားစစ်ထိုးပွဲဖြစ်ပြီးတော့ဒီလာမယ့်နိုဝင်ဘာ5ရက်ရွေးကောက်ပွဲမတိုင်ခင်မှာမဲဆန္ဒရှင်တွေကိုစီရင်နိုင်ဖို့အတွက်သမ္မတလောင်းနှစ်ဦးလုံးအတွက်အရေးကြီးတဲ့စကားစစ်ထိုးပွဲလည်းဖြစ်ပါရဲ့ရှင်။မြန်မာနိုင်ငံနဲ့ပတ်သက်တဲ့သတင်းကတော့ဒီမြမရေးနဲ့ပတ်သက်ပြီးပိုးပြီးတော့ထိထိရောက်ရောက်အရေးယူဆောင်ရွက်နိုင်ဖို့အတွက် Burma at မြန်မာနိုင်ငံဆိုင်ရာအဥပဒေနောက်ဆက်တွဲအဖြစ်နဲ့Brief Burma at ဥပဒေမူကြမ်းတရက်တင်သွင်းဖို့ရှိတယ်လို့ Burma Caucus အဖွဲ့ရဲ့ပူးတွဲဥက္ကဋ္ဌ Republican အမတ် Bill Heisinger ကကြေညာပါတယ်။မြမပြည်သူတွေနဲ့ဒီ NUG အမျိုးသားညီညွတ်ရေးအစိုးရတို့ကသူတို့ရဲ့အခွင့်အရေးအတွက်ရဲရဲဝံ့ဝံ့တိုက်ပွဲဝင်နေတာကိုထင်ဟပ်စေတဲ့ဥပဒေမူကြမ်းဖြစ်ပြီးတော့တက်ခတ်မှုတွေပိုးပြီးတော့ထရီရောက်ရောက်တုံ့ပြန်ချမှတ်နိုင်အောင်ဖိအားပေးသွားမှာဖြစ်တယ်လို့ဒီလွှတ်တော်အမတ် Heisinger ကပြောပါတယ်။အမေရိကန်လွှတ်တော်မှာဒီပါတီကြီးနှစ်ရက်စလုံးကကိုစလရီပူးပေါင်းထားတဲ့ Burma Caucus အဖွဲ့ရဲ့မိတ်ဆက်ပွဲကိုကြာတာပြီးနေတုန်းကလွှတ်တော်အဆောက်အုံတစ်ခုမှကျင်းပလာမှာအမတ် Heisinger ကအခုလိုပြောကြားခဲ့တာဖြစ်ပါတယ်ရှင်။ဒီနေ့အတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကတော့ကိုညာဝင်းအောင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Morris Cotton ဖြစ်ပါတယ်ရှင်။ဆလာ28ရက်တောက်ကြာနေမနက်ခင်း VOA Radio အစီအစဉ်တွေကိုတော့မြမစံတော်ချိန်မနက်6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ24 4052နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးကြတာပါရှင်။ VOA ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။အားလုံးပဲစမ်းမပေးခင်ကြပါလိမ့်ရှင်။ကျမခင်ဗျထွေးပါရှင်။